Welcome to the Voice of America in Burmese.
မြန်မာနိုင်ငံခင်မာတော်တာရှင်များရှင် VOA American တန်ကနေ2022ဒီဇင်ဘာလ10ရက်ကြာသပတေးနေ့မနက်ပိုင်း VOA စင်တွေကိုမဲခင်ပြောင်စုမြို့တော်ဝါရှင်တန် DC ကနေမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီအထိလိုင်းတိုမီတာ32နဲ့49အပြင်လိုင်းလက်မီတာ190ကနေလည်းတိုင်ရနာဆင်နိုင်ပါပြီရှင်ဒီမနက်အတွက်စီစဉ်မှုဖြစ်ကျမအီတန်စင်ကတာဝန်တွေဆက်ပေးသွားပါမယ
်မင်္ဂလာမနက်ခင်မာရှင်ကျမတင်ကြီးထိုက်ပါကုညာဝင်းအောင်နဲ့အတူသတင်းတွေတင်ပြပါမယ်ယူကရိန်းစစ်ပွဲတရှည်သွားနိုင်တယ်ဒါပေမဲ့အခုချိန်မှာတော့စစ်သားတွေထွက်လွတ်ဖို့မလိုသေးဘူးလို့ရုရှားသမ္မတကပြောဆိုလိုက်ပါတယ်ထူးထူးခြားခြားရပ်လက်ထွက်လာနိုင်စရာမျှော်လင့်ချက်မရှိတဲ့အတွက်ဆိုပြီးအာဆီယံဥက္ကဋ္ဌရဲ့မြန်မာဆန်ရအထူးကိုယ်စားလှယ်ကမြန်မာခီးစဉ်ကိုဖျက်သိမ်းလိုက်ပါတယ်ဥရောပသမ္မတ EU ကလူသားချင်းစာနာမှုအကူအညီဖြင့်မြန်မာနိုင်ငံကိုယူရိုငွေ6တန်းခွဲပေးအပ်ပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေနားဆင်ကြရပါမယ်ရှင
်ဟုတ်ကဲ့ပါရှင်ဒီနေ့ကြာတာဘေးနေ့မနက်ထိတ်တဲရောက်နိုင်ငံတကာနဲ့မြန်မာသတင်းတွေနဲ့အတူဒီနေ့မှနားဆင်ရမယ်နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော
့ဟိုစစ်စစ်မင်းများဆရာတွေလက်ရှိတွေကိုပြောထားရတာပေါ့ဗောအမားလောက်ထားရတာရှိတယ်ဆိုပြီးတော့စစ်စစ်မင်းများဆရာရှိတယ်ဆိုပြီးတော့ပြောရတာရှိတယ်
ဒီဇင်ဘာလ5ရက်မနက်9နာရီလောက်မှာထိုင်းနိုင်ငံကိုသွားပြီးတော့ဆေးကုဖို့မန္တလေးပြည်ပဆိုင်ရာ၄ဆေးကိုရောက်လာတဲ့ဒေါက်တာကလမ်ဆန်ဆောင်ကိုစစ်ကောင်စီတပ်ဖွဲ့ဝင်တွေကစစ်ဆေးမေးမြန်းစရာရှိလို့ဆိုပြီးတော့ဖမ်းဆီးခေါ်သွားတဲ့အကြောင်း KBC တာဝန်ရှိသူတယောက်က VOA ကိုပြောသွားတာပါမကြခင်မှာပြည်စုံဝင်နာဆင်ကြားဖို့ရှိပါတယ်ဒါပြင် KNU နဲ့မြန်မာစစ်တပ်ကြားနောက်ဆုံးရတိုက်ပွဲချင်းနေထိုင်းနိုင်ငံမှာရိုးရင်ကြတဲ့အဖမ်းခံရတဲ့တဲ့မြန်မာစစ်ကောင်စီခေါင်းဆောင်နဲ့ရုရှားဝင်ကြီးတို့တွေ့ဆုံတာကနေရတဲ့သဘောတူညီချက်တွေနဲ့ဆိုင်တဲ့တဲ့စတဲ့နောက်ဆိုရတဲ့ရင်ပေးပို့ချက်တွေနဲ့အတူအပတ်စဉ်ကဏ္ဍတွေမှာတော့မြန်မာရေးတုံ့တက်ချက်လူလူနဲ့ကျန်းမာရေးအားကစားတဲ့ရင်စတဲ့စီစဉ်တွေကိုနားဆင်ကြဖို့ရှိပါတယ်အခုရေဆုံးတော့ကြာတာပင်နေ့မနေ့အတွက်ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမက်တင်ကြီးထိုင်တဲ့ကိုညဝင်းအောင်တို့ကကြီးညာပေးပါမယ်ရှင်
ရုရှားသမ္မတဗလာဒီမီယာပူတင်ကယူကရိန်းစစ်ပွဲတရှည်သွားမယ်လို့မျှော်လင့်ထားကြောင်းဒါပေမဲ့လက်ရှိမှာတော့နောက်ထပ်စစ်သားတွေထပ်လွတ်ဖို့မလိုကြောင်းဗုဒ္ဓဟူးနေ့မှာပြောဆိုလိုက်ပါတယ်။ရုရှားအနေနဲ့ကိုကာကွယ်ရေးအတွက်ယူကရိန်းမှာလိုအပ်သမျှအစွမ်းကုန်ဆောင်ရွက်မှာဖြစ်ကြောင်းရုရှားသမ္မတပူတင်ကအစိုးရရဲ့လူခွင့်ရေးကောင်စီအစည်းအဝေးမှာရုပ်တံကနေမိန့်ခွန်းပြောခဲ့ပါတယ်။ရုရှားရဲ့လူခွင့်ရေးကောင်စီမှာတော့အစိုးရဘက်တော်သားသတင်းထောက်တွေတက်ကြွလှုပ်ရှားသူတွေနဲ့ထင်ရှားကြော်ကြားသူတွေပါဝင်ကြပါတယ်။ရုရှားဟာတရှိခွင်လုံးဝမရှိတဲ့ဒုတိယဒန်စာနိုင်ငံတစ်ခုအဖြစ်အနောက်နိုင်ငံတွေကရှုမြင်တယ်လို့လည်းရုရှားသမ္မတကပြောပါတယ်။ဆယ်လတာချမ်းမြင်လာပြီဖြစ်တဲ့ယူကရိန်းကျူးကျော်စစ်ကိုလည်းရုရှားသမ္မတကအထူးစစ်ဆင်ရေးလို့တုံ့နှုံပြောဆိုပြီးကာလရှည်ကြာဖြစ်သွားနိုင်တယ်လို့ပြောပါတယ်။ဒါပေမဲ့ဒုတိယတကြော့စစ်သားတွေထပ်ပြီးစစ်လို့ဖို့မလိုအပ်ဘူးလို့သူကပြောပါတယ်။ပြီးခဲ့တဲ့စက်တင်ဘာလနဲ့အောက်တိုဘာလအတွင်းအ ਨੇ ဆုံးအရန်တပ်ဖွဲ့ဝင်3သိန်းစစ်ခေါ်တဲ့အမိန့်ကြောင့်ရုရှားပြည်သူတွေအံ့ဩတုန်လှုပ်ခဲ့ရတာပါ။ယူကရိန်းကိုတိုက်ခတ်ရေးရှေ့တန်းထွက်ရမယ့်အရေးစိုးရိမ်ချောက်ယွန်းလာကြောင်းအမျိုးသားထောင်ချီပြီးပြည်ပကိုထွက်ခွာကြပါတယ်ဒီစင့်ခေါ်ခဲ့သူတွေထဲကတသိန်းခွဲကိုအခုအခါမှာယူကရိန်းမှာဆစ်လွတ်ထားပြီးဖြစ်ကြောင်းဒီထဲက 9,000 ကတော့တိုက်ခတ်ရေးတပ်ဖွဲ့တွေမှဖြစ်ပြီးကျန်တဲ့သူတွေကတော့ကာကွယ်ရေးတပ်ဖွဲ့မှဖြစ်ကြောင်းပူတင်ကပြောပါတယ်ကျန်တဲ့အရန်တပ်ဖွဲ့ဝင်တသိန်းခွဲတို့ကတော့လေ့ကျင့်ပေးနေစေဖြစ်ကြောင်းလည်းသူကပြောပါတယ်ရှင်
ယူကရိန်းသမ္မတဗလိုဒီမာဇယ်လန်စကီကို2022ခုနှစ်အတွက်အထူးခြားဆုံးပုဂ္ဂိုလ် Person of the Year အဖြစ်နာမည်ကျော် Time Magazine ကြီးကရွေးချယ်လိုက်ကြောင်းပို့တူနေကကြေညာလိုက်ပါတယ်။ယူကရိန်းပြည်သူတွေကိုစိတ်ဓာတ်နှိုးကြောက်အောင်ဦးဆောင်ရမှာရောရုရှားရဲ့ဆိုးရွားလာတဲ့ကျူးကျော်စစ်ကိုခုခံရမှာပါ။ပြောင်မြောက်တဲ့သူ့တပ်တိကိုတကဘာလုံးကချီးကျူးလေးစားခဲ့ရသူအဖြစ်ရွေးချယ်လိုက်တာပါ။ရုရှားရဲ့ဘုံမိုးရွာချပြီးစစ်ဖြစ်လာခြင်းမှာလူရှင်တော်ဘွားကနေသမ္မတဖြစ်လာတဲ့ဇယ်လန်စကီကယူကရိန်းမြို့တော်ကီယက်ဖ်ကိုစွန့်ခွာသွားဖို့ငင်းဆန်ခဲ့ပြီးမြို့တော်ကနေအတန်လှင့်ပြောကြတာစစ်ဘေးဒဏ်သင့်တဲ့ဒေသတွေကိုတွားရောက်အားပေးတာစတဲ့အချက်တွေကြောင့်ရွေးချယ်ခဲ့ရတာလို့ Times Magazine ကြီးရဲ့မှတ်ချက်မှာဖော်ပြပါတယ်သမ္မတဇယ်လန်စကီဟာအင်္ဂါနေ့တုန်းကလည်းယူကရိန်းရှေ့ဘက်ခြမ်းရှေတန်းစစ်မျက်နှာနားထိတွားရောက်ခဲ့ပါတယ်စစ်ကာလအတွင်းအသက်44နှစ်အရွယ်သမ္မတဇယ်လန်စကီရဲ့တပ်တိကအခြားလူတွေကိုကူးဆက်သွားစီခဲ့ပါတယ်ရုရှားကျူးကျော်မှုစစ်ဦးကာလမှာတင်အဲ့ဒီတပ်တိကယူကရိန်းခေါင်းဆောင်မှုဂန္ဓာမှာလွှမ်းမိုးသွားခဲ့ပြီးလူတန်းကသူ့ကိုတောက်လျှောက်အာယုံစိုက်နေရတယ်လို့ Time Magazine ကရေးပါတယ်။ Time Magazine ကြီးက2022ခုနှစ်အတွက် Person of the Year အဖြစ်ရွေးချယ်ခဲ့သူကတော့လျှက်စစ်ကားတွေထုတ်လုပ်တဲ့ Tesla က ုမ္ပဏီရဲ့ပိုင်ရှင် Elon Musk ဖြစ်ပါတယ်ခင်ဗျာ
။အာဖဂန်နစ္စတန်နိုင်ငံရဲ့တာလီဘန်အုပ်ချုပ်သူတွေကအာဏာပြန်ရပြီးနောက်ပထမဆုံးအခြေအဖြစ်လူသားမှုနဲ့ဆွဲဆိုခံထားတဲ့အမျိုးသားတဦးကိုဗုဒ္ဓနည်းမှာလူလူရှိမှတည်တံစီရင်ပါတယ်။တင်းကျပ်တဲ့ရှာရီယာအစ္စလာမ်ရဲ့ဥပဒေကိုအခြေခံပြီးရာဇဝတ်မှုဆရာတရားစီရင်ရေးမှလက်တွေ့ကျင့်သုံးလိုက်တာလည်းဖြစ်ပါတယ်။နိုင်ငံအနောက်ပိုင်းဖရက်ပြည်နယ်ကအာကစားခမ်းမတစ်ခုမှာမနေ့အစောပိုင်းဒေသအပြစ်ပေးတာကိုလူပေါင်းများချီလာကြတဲ့အထက်ဒုတိယဝန်ကြီးချုပ်နိုင်ငံခြားရေးနဲ့ပြည်ထောင်ရေးဝန်ကြီးတွေအပါအဝင်ထိတ်တန့်တာဝန်ရှိသူတွေပါတယ်လို့တာလီဘန်အစိုးရပြောခွင့်ရဇာဘီဟူလာမူဂျာဟစ်ကပြောပါတယ်အခုလိုလူထုရှေ့ဒေသစီရင်မှုကိုကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကအထူးစိုးရိမ်စရာအဖြစ်ပြောဆိုထားကြောင်းပြောခွင့်ရစတက်ဖနီထရမ်ပလေးကဗုဒ္ဓဟူးနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ
် obviously expressing our deep concern about the public execution
ဒေသံကိုကုလသမဂ္ဂကဆန့်ကျင်ကြောင်းအာဖဂန်နစ္စတန်မှာဒေသံပြစ်ဒဏ်ကိုတရားဝင်ပြန်လည်ရပ်ဆိုင်းထားဖို့တောင်းဆိုကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရကပြောဆိုသွားတာပါလူမှုရှိဒေသံစီရင်မှုဟာဆက်ဆုပ်ဖွဲ့ကောင်းပြီးဒါဆိုရင်တာလီဘန်တို့ကဘာကိုပေးထားတဲ့ဂရိကဝတ်ကိုချိုးဖောက်တာဖြစ်တယ်လို့လည်းအမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရ Net Price ကပြောဆိုထားပါတယ်ရှင်
အီရန်နိုင်ငံသူကတ်လူမျိုးမာရှာအမနီကိုစက်တင်ဘာလတည်းဘာသာရေးရဲတွေကဖမ်းဆီးထားစဉ်တေဆုံသွားခဲ့ရပြီးတဲ့နောက်ပေါ်ပေါက်လာတဲ့လူမှုအုံကြွမှုနောက်ဆက်တွဲအဖြစ်ဗိုလ်ထုနေကလည်းအီရန်နိုင်ငံတလွှားလမ်းမတွေပေါ်မှာចောင်းသားတွေဆန္ဒပြကြပါတယ် VOA ပါရှန်ဌာနရဲ့သတင်းပေးပို့ချက်အရအနည်းဆုံးတက္ကသိုလ်20လောက်မှာဆန္ဒပြပွဲတွေပေါ်ပေါက်ခဲ့ပြီးတီရန်အာမာခါဘာဖာဒိုစကွီမရှက်မျိုးတွေမှာចောင်းသားတွေနဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကြားထိတ်တိုက်ဖြစ်ခဲ့တယ်လို့ဆိုပါတယ်။မရှက်မျိုးမှာတော့အစိုးရတပ်တွေကဒုတ်တွေလျှက်စစ်ကျင်ဆက်တွေတုံးပြီးចောင်းသားတွေကိုနှိမ်နှင်းခဲ့တယ်လို့သတင်းတွေထွက်ပေါ်ခဲ့ပါတယ်။အစိုးရကိုဖိအားပေးဖို့ဈေးဆိုင်တွေကိုဗုဒ္ဓနေ့အထိ၃ရက်ကြာပိတ်ထားဖို့လဲဆန္ဒပြသူတွေတိုက်တွန်းထားတာပါ။အင်္ဂါနေ့တုန်းကလည်းနိုင်ငံတော်စီးပွားရေးလုပ်ငန်းအတော်များများပိတ်ထားခဲ့ရတာကိုမျက်မြင်တွေကပြောပါတယ်။အီရန်တရားသူကြီးချုပ်ကတော့ဈေးဆိုင်တွေပိတ်ထားဖို့တိုက်တွန်းသူတွေကိုဖမ်းဆီးဖို့အမိန့်ထုတ်ထားပါတယ်။ဘာသာရေးတပ်ဖွဲ့ကိုဖျက်သိမ်းလိုက်ပြီးဖြစ်ကြောင်းအီရန်ရှေ့နေချုပ်မိုဟာမက်ဂျက်ဖာရဲ့ပြောစကားကိုကိုးကားပြီးအစိုးရအဘော် ISNA သတင်းကရေးပါတယ်။ဒါပေမဲ့ရှေ့နေချုပ်ရဲ့အနေနဲ့ဒီဘာသာရေးတပ်ဖွဲ့ဖျက်သိမ်းပိုင်ခွင့်မရှိဘူးလို့နိုင်ငံရေးလှုပ်ရှားသူတွေကတုံ့ပြန်ပြောဆိုပါတယ်။
VOA American တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းလိုင်းမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းအစီအစဉ်ရဲ့ကြာသာပတင်းနဲ့မနက်ခင်းသတင်းတွေကိုဆက်လက်တင်ပြနေပါတယ်ရှင်ပီရူးလွှတ်တော်ကဗုဒ္ဓနည်းမှာသမ္မတပီဒရိုကာစတီလိုကိုရာထူးကဖယ်ရှားလိုက်ပြီးတဲ့နောက်ဒုတိယသမ္မတဖြစ်တဲ့ဒီနာဘိုလူရက်ကသမ္မတအဖြစ်ကျန်းစစ်သစ္စာချိန်ဆလိုက်ပါပြီ။အသက်60အရွယ်ရှင့်နေဒီနာဘိုလူရက်ကသမ္မတအဖြစ်ကျန်းသစ္စာချိန်ဆလိုက်တာဖြစ်ပြီးဒါဟာဆိုရင်နှစ်ပေါင်း100ကျော်ကြာပီရူးနိုင်ငံလွတ်လပ်ရေးသမိုင်းမှာပထမဆုံးအမျိုးသမီးနိုင်ငံခေါင်းဆောင်ဖြစ်ပါတယ်။သမရနဲ့လွှတ်တော်ကြားတစ်ဖက်နဲ့တစ်ဖက်ဖြုတ်ချနိုင်ရေးအခြေခံဥပဒေဆိုင်ရာအခွင့်အာဏာကိုအသုံးပြုကြိုးပမ်းခဲ့ကြတဲ့မရေမရာဖြစ်ခဲ့တဲ့နိုင်ပိုင်းအတွင်းမှာပဲဒုတိယသမရကယာယီသမရအဖြစ်ကျန်းသစ်စာချိန်ဆိုတာဖြစ်ပါတယ်။သမရပီဒရိုကာစတီလိုအပေါ်အယုံကြည်မရှိအဆိုနဲ့ယာရုကဖယ်ရှားရေးလွှတ်တော်မှာမဲခွဲဖို့ရှိနေချိန်မှာပဲသမရကလွှတ်တော်ကိုဖျက်သိမ်းနိုင်ရေးကြိုးပမ်းခဲ့ပါတယ်။ဒါပေမဲ့လွှတ်တော်အမတ်တွေကအယုံအချီမရှိအဆိုကိုထောက်ခံမဲ့တရားတမဲကန့်ကွက်မဲ့6မဲ၊ဂျန်းနေမဲ့7မဲနဲ့တမရကိုရာထူးကဖယ်ရှားလိုက်တာဖြစ်ပါတယ်ရှင
်။ရေနံကျွဲဝတဲ့ပင်လယ်ဝေးအာရဗ်နိုင်ငံတွေနဲ့စီးဝေးဘွဲကိုတက်ရောက်ဖို့တရုတ်သမ္မတရှီကျင်းပင်ဟာဆော်ရီအာရေဗျာနိုင်ငံကိုဗိုလ်ထုနေကရောက်ရှိလာပါတယ်။တင်းကျပ်တဲ့ကိုဗစ်စီးမင်းကြောင့်စီးဝါးရေးအထည်နာနေတာကိုနလန်ထူဖို့ကြိုးပမ်းနေတဲ့တရုတ်အစိုးရဟာတိုင်းပြည်မှာလောင်စာစွမ်းအင်ရရှိဖို့အရေးကြီးနေချိန်မှာဒီခီးစဉ်ဖြစ်လာတာပါ။ရုရှားရဲ့ယူကရိန်းကျူးကျော်စစ်ဖြစ်လာခြင်းအမေရိကန်အစိုးရကလည်းအခြားနိုင်ငံတွေပေါ်မှာပို့ပြီးတော့အာရုံစိုက်လာသလိုအနောက်နိုင်ငံတွေကရုရှားဘော်သဘောထားတင်းမာနေချိန်မှာပင်လယ်ကွေ့အာရဗ်နိုင်ငံတွေကသူတို့ရဲ့နိုင်ငံခြားရေးမူဝါဒပြန်လည်သုံးသပ်လာကြပြီးတရုတ်နဲ့ဆက်ဆံရေးပုံမိုနီးစပ်ဖို့ဖြစ်လာတာပါ။ရှီကျင်းပင်ရဲ့ဒီခီးစဉ်အတွင်းတရုတ်အာရဗ်နိုင်ငံများညီလာခံဖွံ့ဖွဲကိုတက်ရောက်ဖို့ရှိသလိုပင်လယ်ကွေ့နိုင်ငံတွေနဲ့ဆွေးနွေးဖို့ရှိနေပါတယ်။
အရှိတောင်အာရှနိုင်ငံများအသင်းအာဆီယံဥက္ကဋ္ဌရဲ့မြန်မာဆိုင်ရာအထူးကိုယ်စားလှယ်ဖြစ်တဲ့ကမ္ဘောဒီးယားနိုင်ငံခြားဝန်ကြီးဖရက်ဆွန်ခေါ်ဟာမြန်မာနိုင်ငံခီးစဉ်ကိုဖျက်သိမ်းလိုက်ပါတယ်မြန်မာဘက်ကအချင်းသားအများအပြားလွှတ်ပေးပြီးတဲ့နောက်မှာမြန်မာခီးစင်သွားဖို့စီစဉ်ထားတာပါခီးစင်ကနေထူးထူးခြားခြားရက်လက်ထွက်လာဖို့မျှော်လင့်ချက်မရှိတာနဲ့အချင်းအကန့်အသတ်တွေကြောင့်ခီးစင်ဖျက်သိမ်းတာဖြစ်တယ်လို့ကမ္ဘောဒီးယားနိုင်ငံခြားရေးဌာနပြောခွင့်ရချွန်ဆွန်ရီက VOA ခမာဌာနကိုပြောပါတယ်ဒီလအတွင်းဘရပ်ဆဲလ်မှာ EU အာဆီယံအစည်းအဝေးတက်ရောက်ဖို့ရှိနေတဲ့ကမ္ဘောဒီးယားနိုင်ငံခြားဝန်ကြီးဟာအနာဂတ်မှာလည်းမြန်မာနိုင်ငံကိုအစွမ်းကုန်ဆက်လက်ကူညီသွားဖို့ရည်ရွယ်ထားတယ်လို့ပြောခွင့်ရက VOA ခမာဌာနကို Telegram ကနေတဆင့်ပြောကြားခဲ့တာဖြစ်ပါတယ်အထူးကိုယ်စားလှယ်အနေနဲ့မြန်မာနိုင်ငံကိုဆက်လက်ကူညီဖို့ပိုင်းဖြတ်ထားပြီးတခြားသောအာဆီယံနိုင်ငံခြားရေးဝန်ကြီးတွေနဲ့လည်းပူးပေါင်းဆောင်ရွက်နိုင်ရေးကြိုးပမ်းမယ်အကြောင်းလည်းသူကပြောပါတယ်ကမ္ဘောဒီးယားဟာဆိုရင်မြန်မာစစ်အစိုးရကိုဖိအားပေးနိုင်စွာမရှိဘူးလို့ကမ္ဘောဒီးယားနိုင်ငံရေးသိပ်ပံပေါမောက်ခM. Subhanara ကလည်းပြောပါတယ်မြန်မာနိုင်ငံရဲ့ကူညီရေးအတွက်ဆက်လက်ဦးဆောင်ဖို့အင်ဒိုနီးရှားနိုင်ငံကလည်းအာဆီယံဥက္ကဋ္ဌအဖြစ်လွှဲပြောင်းဖို့လည်းအဆင့်အင့်ဖြစ်နေပြီလို့သူကပြောပါတယ်ရှင
်ဥရောပသမဂ္ဂ EU ကလူသားချင်းစာနာမှုအကူအညီအဖြစ်မြန်မာနိုင်ငံကိုယူရိုငွေ6တန်းခွဲပေးအပ်လိုက်ပါတယ်မြန်မာနိုင်ငံတွင်လူ15တန်းလောက်ဟာစားနပ်ရိက္ခာပြတ်လတ်နေတာဒါမှမဟုတ်အသင့်အင့်မလုံမလောက်ဖြစ်နေတာကြောင့်ကုလသမဂ္ဂကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP ကနေတဆင့်ပေးအပ်တာဖြစ်ပါတယ်လောင်စာစီဈေးနဲ့စားသောက်ကုန်ဈေးနှုန်းတွေကြီးမြင့်လာတာကြောင့်မြန်မာပြည်သူတချို့ဆန်နဲ့ဟင်းချက်စီကိုတော့ဝယ်မစားနိုင်ပဲဖြစ်နေကြမှာအခုလို EU ကကူညီတာဖြစ်ပါတယ်စီရေးပိဋိပတ်ကကြုံနေရတဲ့မြန်မာနိုင်ငံမှာကုန်စည်စည်းစင်းမှုအခက်ကြုံနေရတယ်လို့ဥယျာဉ်စွန့်ခွာလူဦးရေတိုးပွားလာတာကြောင့်တန်းနဲ့ချီတဲ့ပြည်သူတွေဒီစားနပ်ရိက္ခာကိုနေ့စဉ်မလုံမလောက်ဖြစ်နေရတာပါဒီပြည်ပြည်အဖွဲ့ရတော့အစိုးရမဟုတ်တဲ့ NGO တွေရဲရွာကူညီထောက်ပံ့ရေးအဖွဲ့တွေနဲ့ပူးပေါင်းပြီးလူလူကြားမှာကူညီနေတာဖြစ်ပါတယ်ပြီးခဲ့တဲ့2022ဒီနှစ်စပိုင်းကစပြီးလူ3တန်းလောက်ကိုပေးဝေခဲ့တာတွေရှိပါတယ်ခင်ဗျာ
ကြာသပင်းနေ့မနက်ထိတ်တဲ့ရသတင်းတွေကိုမတ်သိငင်းထိုင်းနဲ့ကိုညံဝင်းအောင်တို့တင်ဆက်ပေးကြတာဖြစ်ပါတယ်။အခုဆက်ပြီးတော့နောက်ဆက်ရသတင်းပေးပို့ချက်တွေကိုတင်ဆက်ပေးစီပါတယ်။အခုရင်ဆုံးတော့ Kitchen Nichin Korean အဖွဲ့ချုပ်အကြီးအကဲကိုစစ်ကောင်စီကတရားစွဲရတဲ့သတင်းကိုတင်ဆက်ပေးစီပါတယ်။ကချင်နှစ်ချင်းခရီးရန်အဖွဲ့ချုပ် KBC ရဲ့အကြီးအကဲတိတ်ခါတော်ရဆရာဒေါက်တာကလမ်ဆန်ဆွန်ကိုစစ်ကောင်စီကတရားစွဲဆိုဖို့ပြင်ဆင်နေတယ်လို့ KBC က VOA ကိုပြောပါတယ်စစ်ကောင်စီရဲ့ကချင်ပြည်နယ်နယ်စပ်ရေးရာနဲ့လုံခြုံရေးဝန်ကြီးနေလုံဝန်ကြီးကအစိုးရရုံးမှာ KBC ခေါင်းဆောင်တွေကိုဒီဇင်ဘာလ6ရက်အင်္ဂါနေ့တုန်းကခေါ်တွေ့ပြီးတဲ့နောက်ဒေါက်တာကလမ်ဆန်ဆွန်ကိုဖမ်းဆီးထားတယ်ဆိုတာကိုအသိပေးကြတာဖြစ်ပါတယ်ရန်ကုန်ကပေးပို့တဲ့သတင်းကိုကိုရဲမွန်တင်ဆက်ထားပါတယ်ရှင်
ဒီသမား9ရက်မနက်9နာရီခန့်ကထိုင်းနိုင်ငံကိုဆေးသွာကူဖို့မန္တလေးအပြည်ပြည်ဆိုင်ရာလေဆိပ်ကိုရောက်နေတဲ့ဒေါက်တာကလမ်ဆန်ဆွန်ကိုစစ်ကောင်စီတပ်ဖွဲ့ဝင်တွေကစစ်ဆေးမေးမြန်းစရာရှိလို့ဆိုပြီးဖမ်းဆီးခေါ်ယူသွားတာဖြစ်ပါတယ်။မြောက်ပိုင်းတိုင်းစစ်ဌာနချုပ်ကိုခေါ်ဆောင်သွားတာဖြစ်တယ်လို့ KBC ကပြောပါတယ်။သူ့ကိုဖမ်းဆီးပြီးတရက်အကျော်ကြာမှာတော့ဒေါက်တာကလမ်ဆန်ဆွန်ကိုတရားစွဲဆိုဖို့ပြင်ဆင်နေပြီလို့ကချင်ပြည်နယ်ဆိုင်ရာနယ်လုံက KBC တာဝန်ရှိသူတွေကိုခေါ်ပြောခဲ့တာဖြစ်ပါတယ်။ဒါပေမဲ့ဘလို့ပုံမှန်နဲ့စွဲမယ်ဆိုတာကိုတော့မသိရသေးဘူးလို့ KBC တာဝန်ရှိသူက VOA ကိုပြောပါတယ်
။ဆက်ဆိုင်ရနေပြီးတော့ကျွန်တော်တို့ခေါ်ယူပြီးတော့အကြောင်းကြားတာကိုသူတို့ခေတ်သိမ်းထားရကြောင်းပါနော်။သူတို့စစ်စစ်မင်းများဆရာတွေလည်းရှိတယ်သူပြောထားရပါဘူးအမားလောက်ထားရတာရှိတယ်ဆိုပြီးတော့စစ်စစ်မင်းများဆရာရှိတယ်ဆိုပြီးတော့ပြောရတာရှိတယ်သူအရေးယူဖို့တော့ရှိတယ်အဲ့လိုတော့အရေးမတော့ရရပါဘူးနော်ဟိုဟာသူဘာမှုနဲ့ဆက်နေဆိုတာမသိရသေ
းကချင်ပြည်နယ်ဆိုင်ရာနယ်လုံကကချင်ပြည်နယ်အစိုးရရုံးမှာ KBC တာဝန်ရှိသူတွေကိုအင်္ဂါနေ့ကခေါ်ယူတွေ့ဆုံရမှာ KBC ခေါင်းဆောင်၄ယောက်တွားရောက်တွေ့ဆုံခဲ့တယ်လို့ပြောပါတယ်သူတို့အနေနဲ့ဒေါက်တာကလမ်ဆန်ဆွန်နဲ့တွေ့ဆုံခွင့်မရခဲ့တယ်လို့သူ့အခြေအနေကိုလည်းအသေးစိတ်တော့မသိခဲ့ရဘူးလို့ပြောပါတယ်ဘယ်မှာထားရဲဆိုတာမှလည်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းပြောဆိုချက်နဲ့ကွဲလဲနေတယ်လို့သူကဆက်ပြီးပြောပါရယ်ဆရာတော်အနေနဲ့ဘာပြစ်မှုမှကျူးလွန်ထားတာမရှိလို့အမြန်ဆုံးလှုပ်ပေးဖို့လိုရဲလို့လည်းသူကပြောပါရယ်အတိ
တ်ကတော့ဒီမှာ၄ပါရှိတယ်လို့ပြောရတယ်ကျွန်တော်တို့အဲ့ဒီမှာဆိုစစ်ကောင်ကတော့မန်း၄ပါရှိတယ်လို့ပြောရတယ်အာကျွန်တော်တို့ကတော့ရုပ်ရှားကြီးအဖြစ်မရှိဘူးပေါ့နော်လှုပ်ပေးနေကြတာဟုတ်တယ်
ဒေါက်တာကလမ်ဆမ်ဆွမ်းနဲ့ပတ်သက်လို့ VOA ကစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကိုအင်္ဂါနေ့ကဆက်သွယ်မေးမြန်းခဲ့စဉ်ကကချင်ပြည်နယ်ထဲမှာပဲရှိနေပါတယ်လို့ဖြေကြားခဲ့ပါတယ်။ KBC ကဆရာတော်ဒေါက်တာကလမ်ဆမ်ဆွမ်းအမြန်ဆုံးလွတ်မြောက်လာဖို့အတွက်လမ်းစရှာဖို့ကော်မတီတစ်ခုကိုအခုဖွဲ့စည်းထားပါတယ်။ဒီဇင်ဘာလ9ရက်နေ့ကဒေါက်တာကလမ်ဆမ်ဆွမ်းနဲ့အတူမန္တလေးလေစိမ်းမှာစောင့်ဆိုင်နေချိန်အဖမ်းခံခဲ့ရတဲ့အမျိုးသား2ယောက်ရဲ့အခြေအနေကိုလည်းအခုအချိန်ထိရှင်းရှင်းလင်းလင်းမသိရသေးဘူးလို့ KBC ကပြောပါတယ်။အဲ့ဒီနှစ်ယောက်ကတော့ KBC လူငယ်တာဝန်ခံဟောင်းဖြစ်သူဂွမ်ဂရောင်ခန်တော်နဲ့ဆရာတော်ခန်းဝါတို့ဖြစ်ကြပါတယ်။သိခါတော်ရဆရာတော်ဒေါက်တာကလမ်ဆန်ဆွန်ဟာ KBC ရဲ့အထွေထွေအသိဉာဏ်မှုချုပ်နဲ့ဥက္ကဋ္ဌတာဝန်တွေကိုယူခဲ့ဖို့သူဖြစ်ပြီးပြီးခဲ့တဲ့အောက်တိုဘာလကကချင်နှစ်ချင်းခရိယံအဖွဲ့ချုပ် KBC ရဲ့အထူးအကြံပေးပုဂ္ဂိုလ်အဖြစ်ခန့်အပ်ခံထားရတာဖြစ်ပါတယ်။သိခါတော်ရဆရာတော်ဒေါက်တာကလမ်ဆန်ဆွန်ဟာလူနည်းစုတိုင်းရင်းသားတွေအပေါ်မြန်မာစစ်တပ်ကဘာသာရေးလွတ်လပ်ခွင့်ဖိနှိပ်မှုနဲ့ပတ်သက်ပြီး2019ခုနှစ်ကအမေရိကန်သမ္မတဒေါ်နယ်ထရန့်ကိုတင်ပြခဲ့သူဖြစ်ပါတယ်။အဲ့ဒီအတွက်လည်းမြောက်ပိုင်းတိုင်းစစ်ဌာနချုပ်ကအရာရှိသူကတရားစွဲဆိုတာကိုခံခဲ့ရပြီးနောက်ပိုင်းမှာအမှုရုပ်သိမ်းပေးခဲ့ပါတယ်လို့သိရပါတယ်ခင်ဗျာ
။ကိုရဲမွန်တင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတစ်ခါမှာတော့ KNU နဲ့မြန်မာစစ်တပ်ကြားနောက်ဆုံးရတိုက်ပွဲအခြေအနေကိုတင်ဆက်ပေးကြပါမယ်။ကရင်ပြည်နယ်မှာအခြေစိုက်ထားတဲ့စစ်တပ်စခန်းတချို့ကိုမကြသေးခင်ကပဲတိုင်းနာတဲ့ကိုင်းကရင်အမျိုးသားအစည်းအရုံး KNU တပ်ဖွဲ့တွေကတိုက်ခိုက်ခဲ့ပြီးတဲ့နောက်စီးရဲတင်းမာမှုတွေကြီးထွားခဲ့ပါသေးတယ်။ KNU တပ်မဟာ9အခြေစိုက်တဲ့နယ်မြေမှာအင်္ဂါနေ့တုန်းကတိုက်ခိုက်မှုတွေနဲ့နောက်ဆက်တွဲစီးရဲပဋိပက္ခတွေမှာစစ်တပ်ကအရဲသားတွေကိုပစ်ခတ်တာတွေရှိခဲ့တယ်ဆိုပြီးတော့ KNU နိုင်ငံခြားရေးအကြီးအကဲစောတော်နီက VOA ကိုပြောပါသေးတယ်။တိုက်ပွဲတွေအတွင်းရဲသားတွေပေါ်မှာပစ်မှတ်ထားတာမျိုးမရှိတဲ့အကြောင်းစစ်ကောင်စီကပြောလို့ရှိတာကြောင့်ပြောခွင့်ရပုဂ္ဂိုလ်ကိုဆက်သွယ်ခဲ့ပေမဲ့လည်းမရခဲ့ပါဘူး။ကရင်ပြည်နယ်ကစီးရဲတင်းမာမှုနဲ့ပတ်သက်ပြီးတော့ KNU တာဝန်ရှိသူစောတော်နီကိုကိုဝင်းမင်းကဆက်သွယ်မေးမယ့်ရာမှာတော့သူကအခုလိုစပြီးရှင်းပြပါလိမ
့်။စခန်းသိန်းတော့ပေါ့လေ။စခန်းနာမည်ကတော့တီရိုထာလို့ခေါ်တယ်။အဲ့ဒီတပ်စခန်းရဲ့ထူးခြားချက်ကတော့ရဟရင်စင်းနဲ့ကွင်းမှာရှိတယ်လေ။ဒါပေမဲ့တစ်ချိန်တည်းမှာတခြားစခန်းတစ်ခုလည်းတစ်ခါတည်းတိုက်တယ်။သို့တော့တိုက်ပွဲဖြစ်တာနဲ့ဟိုလေကြောင်းတိုက်ခတ်မှုကပါလာတယ်ဆိုတော့တီရိုထာစခန်းတစ်ခုပဲသိမ်းနေတဲ့အနေထားတော့ရှိတယ်။အဲ့ဒါနဲ့ပဲတစ်ချိန်တည်းမှာပဲလိုက်တော့ဘုံကျဲတာတော့လင်းပြန်နဲ့ပြစ်တာတို့ကတော့သူတို့တောက်လျှောက်ပဲလင်းပြန်နဲ့ဝဲတာတွေကလည်းတောက်လျှောက်ဖြစ်လာတဲ့အခါကျတော့တချို့မှကြောင်းတွေကလည်းမခွင့်နိုင်တော့ဟိုဒီနေ့ဆိုတော့လင်းပြန်တွေလာပြစ်တာလဲတိုးညိုးလို့ခေါ်တဲ့နေရာတွေနော်ဖော့တာဘွာဒါဆိုတဲ့အနေအမှာတည်တယ
်ဟုတ်ကဲ့အဲ့တော့အခုစခန်းကိုဘာကြောင့်မလို့သိမ့်ပိုက်ဖို့အထိတိုက်ခိုက်ခဲ့ရတာလဲ
အဲ့ဒါတွေကတော့အထူးသဖြင့်နေစားတကြောမှာတပ်ဆွဲပြီးနေရယူထားတဲ့ဟာနှစ်ပေါင်း30အထက်မှာရှိတယ်လို့ပြောလို့ရတာပေါ့အထူးသဖြင့်ဟိုးမြောက်ပိုင်းတိတန်လွင်မြကန်တစ်လျှောက်မှာဟိုပို့ဖဲဟိုစုံစုံစောထားအဲ့ပဲနော်မြေကြောင်တစ်လျှောက်လုံးမှာတဆုံးပဲဟိုတပ်ဆွဲထားတာညားရှိတယ်ဒါပေမဲ့အဲ့ကူနောက်ပိုင်းမှာတပ်တွေပြန်ရုပ်သိမ်းတော့အထူးသဖြင့်2020နောက်ပိုင်းမှာကျွန်တော်တို့ကတိုက်ပွဲတွေမဖြစ်ပဲနဲ့ဟိုရက်ကလမ်းကြောင်ဆက်ပြီးတော့ဖြတ်တောက်တဲ့အနေထားမှာတဖြည်းဖြည်းတဖြည်းဖြည်းလော့ရဲခါကြတော့တချို့တိုက်ပွဲဖြစ်နေပေါ့တပ်တွေပြန်ရုပ်သွားတဲ့အနေထားလည်းရှိတယ်လေဟိုစခန်းငယ်လေးတွေပေါ့နော်နောက်စခန်းကြီးဟာကြဆိုင်ပြီးတော့ပြန်ပြီးတော့တိန်းနိုင်တယ်ဒါပေမဲ့တကယ်ကြီးတဲ့စခန်းတွေအားရှိပါသေးတယ်ဥပမာမခထရူပေါ့နော်အဲ့လိုဟာတို့အခုနောက်ဆုံးတိရုထာမှာဟိုစစ်ဘက်ရေးရနဲ့ပြန်ကြည့်မယ်ဆိုရင်လည်းဒါလည်းအရေးကြီးတဲ့နေရာတစ်ခုဖြစ်တယ်လို့ပြောလို့ရတာပေါ့အဲ့ဒီတန်လွင်မြကမ်းမတောင်မတောင်ရင်းမြစ်နဲ့ခြုံတဲ့အနီးနားမှာပဲရှိတယ်ဆိုတော့ကျွန်တော်တို့ဘက်ကတော့ဒီလိုရေးပါတဲ့ဟာတွေကတဖြည်းဖြည်းချင်းလုတ်သွားတဲ့အပိုင်းတော့ရှိတာပေါ့နော
်ဟုတ်ကဲ့နောက်ရောရေးပါတာရှိသေးလား
ဒီရေးရရှိတာကတော့ဝန်ထမ်းစားတကြောမှာဒီနယ်မြေစုမွေးရေးအတွက်တော့တကယ်ရေးပါတဲ့နေရာကြီးတွေဖြစ်တယ်ဒါမှဆက်တယ်ရေးထောက်ဖို့လေးပါတယ်သူကနေမြေစုမွေးရေးအတွက်ဆိုတော့ရှိတဲ့နေရာရောက်တဲ့နေရာအကုန်လုံးတက်လိုက်ဖြတ်မှတော့တခါတည်းအဲ့ဒီနေမြေအကုန်လုံးထိုင်သူ့လက်အောက်ရောက်အောင်လှုပ်တာပဲလေအားကြောင့်မလို့ကျွန်တော်တို့ဘက်ကတော့ဒါတွေကကျွန်တော်တို့ထိုးစစ်ဆင်တာလည်းမဟုတ်ဘူးသို့တော်ညာလည်းပဲကိုယ့်နေမြေထဲမှာလာပြီးတော့နေမြေစုမွေးပြီးတော့ယူထားတဲ့ဟာတော့လှုပ်တင်တဲ့ဟာတော့ကျွန်တော်တို့ပြောတာကြပြီးထွက်သွားပါဆိုတာလည်းဒါပေမဲ့မထွက်တဲ့ဟာကျတော့ထွက်အောင်လုပ်ရတဲ့နည်းပဲရှိတယ်လေအထူးသဖြင့်ကျွန်တော်တို့ကကိုယ့်ကာကွယ်ပံ့ကွင်းလူထုအတွက်အတောက်ရှက်ဖြစ်တဲ့ဟာမှန်သမျှတော့ကျွန်တော်ရှင်းသွားအမဲတောင်းလို့ရှိတာပေါ့လေအားကြောင့်လို့ဆိုတော့ဒီတက်တရတောက်လျှောက်ပဲတယ်ကောင်နေလူတို့ကိုအကျုံးပြုပဲနဲ့လာသမျှလေးဖန်လာစီလာစေလာစေလာနဲ့မထင်မထင်သလိုတဏှာနဲ့ပြည့်တာတည်းအလေထားတစ်ခုဖြစ်နေ
တယ်ဟုတ်ကဲ့အဲ့တော့အခုဒီလေချောင်းကနေဒီဘုံချဲတက်ခိုက်ခဲ့တဲ့အနေထားမှာတိခိုက်တဲ့ရမှုအနေထားကော
ဒီတိရုထာတက်ပွဲမှာတော့ကျွန်တော်တို့ရတဲ့တင်းရတော့စကားစပဲကစစ်သား73ယောက်ကြတယ်လို့ကြားရတယ်ကျွန်တော်တို့ပြန်2ယောက်ကြတယ်လို့တော့ကြားရတယ်
ဟုတ်ကဲ့ရာသူရာသားတွေတိခိုက်မှုရော
အခုကတော့ကျွန်တော်သိစိတ်တင်းတော့မရပါဘူး ဒီလိုမျိုးရှောက်ပြီးတော့ပြစ်တာဟိုလင်းညံဝဲတာတို့တင်းထောက်လွမ်းတာတို့အဲ့ဒါတွေအများနဲ့လုပ်နေတဲ့ခါကျတော့ကျွန်တော်တို့တက်မှတစ်ခုတစ်ခုတည်းမှတော့မကတော့ဘူးတက်မှတိုင်းလိုဖြစ်နေပြီတက်မှတင်းမှလည်းဖြစ်တယ်လို့နှင်းမှလည်းဖြစ်တယ်သုံးမှတော့ပြောနေတယ်အဲ့ဒါပြီးခဲ့တဲ့တလနလအတွင်းမှာတော့စကန်သိန်းခံရတဲ့တခါတည်းရော်သားလိုက်မဲပြစ်တာဟိုဇေတက်မှသုံးတစ်ခုတည်းမှတင်းခွက်ပြေးရတဲ့ IDP ကသိန်းချင်ပြီးတော့ရောက်သွားတယ်ဒီနောက်ဆုံးအချိန်ကကျွန်တော်တို့ရဲ့ IDP ထွက်ပြေးတဲ့နောက်က3သိန်း5000နဲ့3သိန်း8000အထိဖြစ်သွားတာကျွန်တော်တို့တခါမှမကြုံဘူးတဲ့တင်းကနေနေဖြစ်တယ်ဆိုတာအဲ့ဒါပြတ်နာ
โอเคအဲ့တော့အခုလေချောင်းတိုက်ခတ်မှုကဒီဖွင့်လဲရသည့်အစမှာပဲပေါ့နော်တချင်ဘက်မှာအထူးသဖြင့်ဒီဖားကန်ဘက်ကအနံ့ပါဒေသမှာပြင်းပြင်းထန်ထန်တွေ့ရပါတယ်အဲ့တော့အဲ့ဒီအနေအထားနဲ့ရှင်းလိုက်ရောအခုကင်းပြည်နယ်မှာဖြစ်နေတဲ့အနေအထားတွေကဘယ်လိုအနေအထားမျိုးလို့သုံးသပ်ကြည့်လို့ရလဲ
အဲ့လိုအနေအထားမျိုးကျွန်တော်ဆက်နာသိပြီးတဲ့နောက်ပိုင်းမှာစစ်မြေပြင်ကဟိုဒီလုံးအနေအထားနဲ့ဟိုနေရာအနှံ့မှာရှောက်ပြီးတော့ရင်ဆိုင်နေရတဲ့ခါကျတော့အထိခိုက်ကြဆုံးနေရလဲများတယ်တက်တရရေချင်းလည်းမရှိတော့သလောက်ဆိုလို့ပြောလို့ရတယ်အထူးသဖြင့်မြေတက်တရအနေအထားအဲ့တော့သူတို့လက်နဲ့ကြည့်တော့ဖိဖိရဲသုံးတယ်ဒုံးကြည့်တယ်တဖဲ့တဲမှာလည်းလေချောင်းတက်ခတ်မှုကလည်းမျိုးစုံအောင်လုပ်တယ်မြေမြတအထိနာကသူတို့ဘာပဲလုပ်တော့တယ်လားရွာသားကိုပြစ်မှထားပြီးတော့လုပ်ရတဲ့ခါကျတော့အဲ့မှာရွာကိုရှောက်ပြီးတော့ပြစ်တာတို့ကျွန်တော်တို့ဘက်မှာဖုံးကြောင်းမရှောက်ဖုံးကြောင်းဘုံကျဲတာတို့တခါမကြောက်ဘူးတဲ့ဟာလည်းဖြစ်နေဟိုစကိုင်းဘက်မှာလည်းစာတီကြောင်းသွားဘုံကျဲတယ်ကချင်ဘက်မှာလည်းဟိုတိတ်ကြီးတာစင်နေပွဲဆိုလည်းသွားပြစ်တယ်ပြောအဲ့လိုမျိုးဟာဘုံကျဲတဲ့ဟာတွေကဘဝပူပူများလာတယ်ကျွန်တော်တို့အရင်ဆုံးတတိထားမိတာပဲဆိုတော့ဒီလိုမျိုးမြေတက်တည်းအထိနာတဲ့ခါမှာသွားပြီးတော့စစ်ကူပေးတာတော့ဟိုလောလောဆယ်တခုလိုဖြစ်သွားပြီဒါပေမဲ့အခုတတိထားမိလာတာရောအဲ့ဒါမကတော့ဘူးဘာမှမဖြစ်တဲ့ပေါ်လေမြန်နဲ့ထပ်ပြီးတော့ဟိုတကောင်ဆိုလည်းတနားကြီးနနားကြီးအဲ့မှာထပ်ပြီးတော့ဘုံကျဲတဲ့ဟာတွေကခဏခဏဖြစ်လာတယ်အထူးသဖြင့်တက်မှ6ဦးမှဒီတတ်တူတွင်းကိုသွားပြီးတော့ဘုံကျဲ4-5ခါတော့မရှိဘူးဟိုလုံးဝစစ်ပက်ဆိုင်ရာပြစ်မှတ်လုံးဝမဟုတ်တဲ့နေရာပဲရှောက်ရှောက်လုံနေရတယ
်ဟုတ်ကဲ့အဲ့တော့အခုလိုမျိုးဘာကြောင့်လုတ်တယ်လို့ထင်လဲ
ကျွန်တော်မြင်လာတော့တိတစ်ချက်ကသူ့မြေပြင်ဘက်မှာမြေတက်တရားအခြေအနေလုံးဝမဟုတ်ဘူးဆိုတော့သူ့တက်ကိုသူပြန်ထိမ့်ဖို့လိုတယ်ဆိုတော့ဒီနီးလမ်းမရှိသူ့မှာတက်တယ်ကိုထိမ့်နိုင်ပဲစိတ်ဓာတ်တွေမယူရင်မယိမ်းရအောင်ဒီထက်ပို့လို့မဆိုးအောင်နောက်တစ်ချက်ကပါပြီးတော့အရသားတို့ပြင်မှတ်ထားရဲဆိုမြေပြင်တက်တရားလုံးဝမဟန်တော့သူကအရသားတို့ပြန်ပြီးတော့မဲတဲ့ဘောပဲရှိပါတယ်နောက်တစ်ချက်ကလူသူတွေဒုက္ခရောက်မရောက်ရအောင်လုပ်တယ်အဲ့လုပ်ခြင်းအဖြစ်တက်တဲ့တစ်ခုဖန်တီးပြီးတော့ကြောက်တရားဖန်ပြီးတော့အဝထုသဖြင့်တော်လိုင်းတက်ဖွဲ့ဝင်တွေလုံးဝမကူရအောင်ဒါပေမဲ့သူရရလာတဲ့ရလာတော့အဲ့ဒါနဲ့ဆက်ညီပဲဖြစ်နေတာကြီးပဲ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဖရိုတော်နေခင်ဗျာ
ကွန်ဝင်းမင်းဆက်တယ်မြင်မြင်ထားတာဖြစ်ပါတယ်အခုဆက်ပြီးတော့မြန်မာစစ်ကောင်စီခေါင်းဆောင်နဲ့ရုရှားဝင်ကြီးတို့တွေ့ဆုံတာကနေရသွားတယ်သဘောကျညီချက်တွေဆိုင်ရာသတင်းကိုတင်ဆက်ပေးချင်ပါတယ်စစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မင်းကြီးမင်းအောင်လှိုင်ကရုရှားစီးပွားရေးဖွံ့ဖြိုးတိုးတက်မှုဝင်ကြီးဌာနဝင်ကြီးမစ္စတာမက်ဆင်ရုရှန်နီကော့ဖ်နဲ့တင်းလာနေတော့ကနေပြီးတော့မှတွေ့ဆုံခဲ့ပြီးတော့စီးပွားရေးဆိုင်ရာစာချုပ်ခုနှစ်ခုကိုလက်မှတ်ရေးထိုးခဲ့တယ်ဆိုပြီးတော့မြန်မာစစ်ကောင်စီကသတင်းထုတ်ပြန်ခဲ့ပါတယ်နိုင်ငံရေးလေးလာသူတချို့ကတော့ရုရှားနဲ့မြန်မာစစ်တပ်တို့ဟာဒီမိုကရေစီလိုလာတဲ့နိုင်ငံတွေရဲ့ပိတ်ဆို့မှုတွေတိုးလာချိန်မှာနိုင်ငံရေးလိုအပ်ချက်အရာနှီးကပ်တဲ့ဆက်ဆံရေးကိုအပြန့်အလှန်ထူထောင်နေရလို့မြင်ကြပါတယ်။ရန်ကုန်ကပေးပို့တဲ့နိုင်ငံရေးလေးလာသုံးသက်သူတချို့ရဲ့အမြင်ကိုမတ်တင်ကြီးထက်ကတင်ဆက်ထားပါရရှင်
။မြန်မာစစ်ကောင်စီဟာလက်နက်နဲ့လောင်စာဆီအတွက်ရုရှားကိုမှီခိုလာရတယ်လို့တစ်ဖက်မှာလည်းရုရှားကယူကရိန်းစစ်ပွဲကြောင့်နိုင်ငံတကာရဲ့ဆန့်ကျင်မှုကိုခံရပြီးသူနဲ့မဟာမိတ်အဖြစ်ပူးပေါင်းနိုင်မဲ့နိုင်ငံတွေကိုလိုအပ်လာခြင်းဖြစ်ပါတယ်။မြန်မာစစ်တပ်ဟာနိုင်ငံတကာရဲ့အရေးယူပိတ်ဆို့မှုတွေကြောင့်သူ့နိုင်ငံရေးလမ်းပြမြေပုံကိုထောက်ခံမဲ့အင်အားကြီးနိုင်ငံတွေကိုလက်တလောလိုအပ်နေတာဖြစ်ပါတယ်။ဒါကြောင့်ရုရှားမြန်မာနီးကပ်လာမှုကအပြန်အလှန်လိုအပ်ချက်အရာပူးပေါင်းမှုတစ်ခုလို့မြင်ကြောင်းနိုင်ငံရေးလေလာသုံးသပ်သူဒေါက်တာဆိုင်းကြည်စင်စိုးက VOA ကိုပြောပါတယ်။
အဲ့တော့တို့ကဒီလိုမျိုးနိုင်ငံတကာပိတ်ဆို့တဲ့ဟာမှာတို့ဘာကြောင့်ပိတ်တယ်အဲ့ပိတ်ဆို့မှုကိုပြည်ရည်လွတ်အောင်ဒါမှဖြေရှင်းအောင်ဆိုပြီးတော့ပြင်ဆင်ပြုပြင်တာတဲ့ဒီလိုပိတ်ဆို့တဲ့ဥစ္စာကိုဘယ်လိုမျိုးကျော်လွှားလို့ရမလဲဆိုတဲ့အဖြေမျိုးကိုရှာတိရှာထားရှိတယ်။အဲ့တော့အဲ့လိုရှာတိရှာထားရှိတဲ့ဟာထဲမှာအဖြေတစ်ခုကအဲ့ရုရှားပါတယ်။အဲ့လိုပဲထို့တူတက်ရောက်ပါလာလိမ့်မယ်တချိန်ကျရင်အဲ့ဒါကကျွန်တော်1988နောက်ပိုင်းအထူးသဖြင့်1996ပေါ့နော်94-96ကနေစပြီးတော့မြန်မာနိုင်ငံပိတ်ဆို့အရေးယူမှုတွေလောက်တဲ့အချိန်မှာအဲ့ပုံစံအတိုင်းပဲသူတို့အပူပေါင်းနေထိတ်ဆက်တယ်ပြီးတော့ဒီအားနေပြီးတော့ကျွန်တော်တို့အဲ့အရေးယူမှုတွေကိုသူတို့ကြော်လွှားနိုင်အောင်သူတို့စူးစမ်းခဲ့ပူတယ်ဆိုတော့အဲ့ပုံစံအတိုင်းပြန်လုပ်တယ်လို့ပြောလို့ရတယ
်ရုရှားစီးပွားရေးဖွံ့ဖြိုးတိုးတက်မှုဝန်ကြီးဌာနဝန်ကြီးမဲဆင်ရရှနီကော့ဖ်နဲ့တွေ့ဆုံတာမှာပြည်ရင်းကတန်တမဏိထုတ်လုပ်ရေးစွမ်းအင်နဲ့တွင်းတက်ပစ္စည်းထုတ်လုပ်ရေးလုပ်ငန်းတွေမှာပူပေါင်းလှုပ်ဆောင်မဲ့အခြေအနေတွေကိုဆွေးနွေးခဲ့ကြတယ်လို့မြန်မာစစ်တပ်ဘက်ကသတင်းထုတ်ပြန်ထားပါတယ်။ပြီးတော့လေချောင်းခီးစင်နဲ့ခီးသွွားလုပ်ငန်း၊စိုက်ပျိုးရေးမွေးမြူရေးနဲ့ဆေးဝါးလုပ်ငန်းတွေမှာလည်းပူးပေါင်းကြဖို့ဆွေးနွေးခဲ့တယ်လို့ရေးသားထားပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလ29ရက်နေ့ကလည်း စစ်ကောင်စီနဲ့ရုရှားစစ်ဦးစီးချုပ်ရုံးအကြီးအကဲဖြစ်တဲ့ Kim Alesi ST Slabovich တို့နေပြည်တော်မှာတွေ့ဆုံခဲ့ပြီးအကြမ်းဖက်မှုတိုက်ဖျက်ရေးအပါအဝင်စီးပွားရေးနဲ့နည်းပညာဆိုင်ရာတွေမှာနှစ်နိုင်ငံပူးပေါင်းလှုပ်ဆောင်နေတယ်လို့သတင်းထုတ်ပြန်ခဲ့ပါတယ်မြန်မာစစ်တပ်ကရုရှားကနေစစ်ရဟတ်ယာဉ်တွေဝယ်ယူထားသလိုနျူကလ িয়ার စွမ်းရင်အတွက်ရုရှားစီကအကူအညီတွေတောင်းခံထားတာပါ။ရက်ဆိုင်ထားခဲ့တဲ့ပင်းပယ်တမဏိစက်ယုံကိုလည်းရုရှားအကူအညီနဲ့2021ခုနှစ်ထဲမှာပြန်ဖွင့်ခဲ့ပါတယ်။နိုင်ငံရေးမတည်ငြိမ်လို့နိုင်ငံခြားယင်းနှီးမြှုပ်နှံမှုတွေထွက်ခွာနေချိန်မှာအခုလိုကြီးမားတဲ့ယင်းနှီးမြှုပ်နှံမှုတွေလုပ်ဖို့ဆိုရင်တော့ခက်ခဲလိမ့်မယ်လို့အမည်မဖော်လိုတဲ့နိုင်ငံရေးသုံးသပ်သူတဦးက VOA ကိုပြောပါတယ်။မျိုးပေါ်မှာတောင်းနိုင်ငံရေးတည်ငြိမ်အောင်မထိန်းထနိုင်တဲ့အခြေအနေမှာနေစုံနေပြားတွေအထူးသဖြင့်တိုင်းရင်းသားဒေသတွေမှာလုပ်ရမယ်စီးပွားရေးလုပ်ငန်းတွေအတွက်ပိုပြီးခက်ခဲနိုင်တယ်လို့သူကပြောပါတယ
်။ဒါစစ်တပ်ရဲ့ဝါဒဖြက်ချီရဲ့ပရိုပဂန်ဒါတရက်ပဲလို့ကျွန်တော်မြင်ပါတယ်။သူတို့လုပ်နေတယ်သူတို့အောင်မြင်နေတယ်ဆိုတဲ့ဟာမျိုးပွင့်လင်းပြောရအောင်ဗျာဒီလိုဝါဒဖြက်ချီမှုမျိုးကတော့အများပြည်သူကိုပေးတဲ့ဝါဒဖြက်ချီမှုတစ်ခုသူစစ်တပ်ထဲမှာသူ့လူတွေကိုသူပြန်ပြီးလိန်ညာနေရတဲ့ဝါရဖြက်နေရတဲ့လုံရက်လို့ပဲကျွန်တော်အနေနဲ့ရိုးရိုးရှင်းရှင်းနေပါတယ်ခင်ဗျာ
ရုရှားနိုင်ငံလိုပဲတရုတ်နဲ့အိန္ဒိယကလည်းမြန်မာစစ်တပ်လိုအပ်နေတဲ့စစ်လက်နဲ့အသုံးဆောင်ပစ္စည်းတွေကိုတဆင့်ခံဖြစ်စေဓာတ်ရိုက်ဖြစ်စေရောင်းချနေတဲ့အတွက်ဝေဖန်ခံနေရပါတယ်နိုဝင်ဘာလ22ရက်ကအိန္ဒိယနိုင်ငံခြားရေးအတွင်းဝင်မြန်မာနိုင်ငံကိုလက်ရောက်ခဲ့ပြီးစစ်ကောင်စီနဲ့တွေ့ဆုံခဲ့တာကိုရန်ကုန်အိန္ဒိယတန်ယုံကTwitter ကနေဖော်ပြခဲ့တဲ့အတွက်လဲဝေဖန်ခံခဲ့ရပါတယ်မြန်မာနိုင်ငံရဲ့ပြည်ပခါကြောင့်တချို့ယင်းနှိမ့်မြုံနံသူတွေကချိန်ဆစောင့်ကြည့်နေကြချိန်မှာပဲအိန္ဒိယတရုတ်နဲ့ရုရှားအစိုးရကတော့မြန်မာစစ်တပ်နဲ့နီးကပ်တဲ့ဆက်ဆံရေးရှိနေစေဖြစ်ပါတယ်မြန်မာစစ်တပ်အတွက်စစ်လက်နက်ပစ္စည်းတွေလိုအပ်နေသလိုဒီနိုင်ငံတွေအတွက်လဲသူတို့ရဲ့တနိုင်ငံချင်းစီအကျိုးစီးပွားအတွက်မြန်မာစစ်တပ်နဲ့ဆက်ဆံနေဦးမယ်လို့နိုင်ငံရေးလေလာသူတွေစောင်းပါရှင်တွေကသုံးသပ်ကြပါတယ်ရှင
်။မဲတင်ကြီးထိုက်တင်ဆက်ပေးကြတာဖြစ်ပါတယ်။အခုတစ်ခါမှာတော့ထိုင်းနိုင်ငံမှာရိုဟင်ဂျာတွေအဖမ်းခံတဲ့တဲ့တင်ကိုတင်ဆက်ပေးကြပါတယ်။ထိုင်းနိုင်ငံရက်ရှ်ဘူရီပြည်နယ်အဝေးပြေးလမ်းမှာခီးသည်တင်ကားရစင်းကိုရဲတပ်ဖွဲ့ကစစ်ဆေးရမှာတော့တရားမဝင်နေဆက်ဖြစ်ကျော်ဝင်ရောက်လာတဲ့ရိုဟင်ဂျာ48ယောက်ကိုဖမ်းဆီးမိပါတယ်။ဗုဒ္ဓနေ့တို့ကဖမ်းဆီးခံရသူတွေဟာမြန်မာနိုင်ငံရခိုင်ပြည်နယ်ကနေထိုင်းနိုင်ငံကိုဖြတ်ပြီးတော့မလေးရှားနိုင်ငံတွေကိုသွားမဲ့သူတွေဖြစ်တဲ့အကြောင်းစစ်ဆေးချက်အရာသိရှိရတယ်ဆိုပြီးတော့အလို့သမားရေးထုတ်ရှားသူတွေကပြောပါတယ်။ပြည်စုံကိုတော့ထိုင်းချေဆိုင် FA မြန်မာပိုင်းသတင်းတော့မင်းကြီးမှသတင်းပေးပို့ထားပါတယ်ရှင်။
ထိုင်းနိုင်ငံရက်ရှ်ဘူရီပြည်နယ်အဝေးပြေးလမ်းမရဲတပ်ဖွဲ့ကခရီးသည်တင်ကားတစ်စီးကိုဒီဇင်ဘာလ9ရက်နေ့မနေ့9နာရီအချိန်မှာရက်တန့်စစ်ဆေးရာကနေကားပေါ်မှာအထောက်ထားမဲ့ရိုဟင်ဂျာ48ဦးကိုဖမ်းမိခဲ့တယ်ဆိုပြီးအလုသမားရေးလှုပ်ရှားသူဦးမိုးကျော်ကအခုလိုပြောပါတယ်
မနေ့မှာပဲဒီ9နာရီအချိန်မှာထိုင်းနိုင်ငံရက်ရှ်ဘူရီပြည်နယ်ကနေပြီးအဝေးပြေးလမ်းမှာရှိတဲ့ရဲတပ်ဖွဲ့ကနေပြီးတော့အပြူရောင်ခီးသည်တင်နဲ့ကားတစ်စီးကိုဖမ်းတဲ့အခါမှာမင်္ဂလာဘန်းတဲ့အခါမှာကျွန်တော်မြန်မာပြည်နယ်လာတဲ့ရိုဟင်ဂျာရှေ့ပြောင်းနေတဲ့68ဖမ်းမိတယ်လို့ဒီလိုသိရတယ်။အဲ့ထဲမှာအမျိုးသား30မျိုးသမီးက18ယောက်ပါတယ်။အဲ့ထဲအဲ့ဒီထဲ48ဦးတဲ့မှာကလေးငယ်9ဦးတည်းပါတယ်လို့သိရပါတယ်
။ဖမ်းမိတဲ့ရိုဟင်ဂျာတွေဟာမြန်မာနိုင်ငံရခိုင်ပြည်နယ်ကနေလာကြပြီးလူကွန်ကူးသူတွေကသူတို့ကိုခေါ်လာတာထိုင်းကိုဖြတ်ပြီးမလေးရှားနိုင်ငံကိုသွားရောက်ကြမဲ့သူတွေဖြစ်တယ်လို့လည်းဆိုပါတယ်။
ဒီရိုဟင်ဂျာတွေဆိုမြန်မာနိုင်ငံရခိုင်ပြည်သားအနေနဲ့ကြတော့တက်ခင်မင်းဆောင်မှုကနေပြီးတော့ကြတော့ထိုင်းနိုင်ငံထိုင်းနိုင်ငံကိုဖြတ်ပြီးတော့မလေးရဲကိုဝင်ရောက်ဖို့ပြရတယ်ဟုတ်ကဲ့
ခီးသည်တင်ကားကြီးတစ်စီးနဲ့လိုက်ပါလာပြီးကားသမားကိုလုံခြုံရေးတပ်ဖွဲ့တွေကစစ်ဆေးမင်းမြတ်တဲ့အခါမှာတော့သူ့ရဲ့ထွက်ဆိုချက်အရအခုဖမ်းမိထားတဲ့ရိုဟင်ဂျာတွေဟာစုဖန်ပူရီကနေတင်ဆောင်လာတာဖြစ်ပြီးထိုင်းမလေးနယ်စပ်ဘက်ကိုမောင်းပို့ရမှာဖြစ်တယ်ဆိုပြီးဝန်ခံထွက်ဆိုခဲ့တယ်လို့ဆိုပါတယ်ဖမ်းမိတဲ့ရိုဟင်ဂျာတွေကိုတော့ထိုင်းလဝကဥပဒေအရတရားမဝင်ဝင်ရောက်မှုတွေနဲ့ဆက်လက်တရားစွဲဆိုသွားမှာဖြစ်တယ်လို့လဲရက်ရှ်ဘူရီရဲတပ်ဖွဲ့ကသတင်းထုတ်ပြန်ထားပါတယ်ရှင
်။မဲအိမ်မှာသတင်းပေးပို့ထားတာဖြစ်ပါတယ်။အခုကြာတာပင်နေ့မနေ့အတွက်နောက်ဆုံးရသတင်းပေးပို့ချက်တွေအပြီးမကြခင်မှာတင်ဆက်ပေးမယ်ဒုတိယပိုင်းနိုင်ဘွဲမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်ကြတဲ့မြန်မာရေးသုံးသက်ချက်လူလူနဲ့ကျန်းမာရေးစီစဉ်တစ်ပတ်တွင်းအားစားသတင်းတွေကိုနားဆင်ရှုစားကြမှာဖြစ်ပါတယ်ရှင်။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ လက်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှစ်ယုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
မင်္ဂလာနေ့နဲ့ခင်ဗျာတို့ရှင်များရှင် VOA ကနေ2022ဒီဇင်ဘာလ10ရက်ကြာသပတေးနေ့မနက်ပိုင်းစီစဉ်နေကိုအမေရိကန်ပြည်အောင်စုမြို့တော်ဝါရှင်တန် DC ကနေလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6153ညနဲ့လိုင်းလက်မီတာ190 kHz 1505တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝက်မှာအပတ်စဉ်ကဏ္ဍတွေကိုမတင်ဆက်ခင်နိုင်ငံတကာစီးရေးသတင်းဆောင်မတစ်ပုဒ်ကိုတင်ဆက်ပေးကြပါတယ်။Pacific ရေဝံအတွင်တရုတ်ရဲ့ဩဇာကြီးမားလာမှုကိုတံပြင်တဲ့အနေနဲ့ Australia နဲ့ American တို့ကဂျပန်နဲ့စီးရေးပူးပေါင်းမှုတွေပိုတိုးပြီးတော့လှုပ်ဆောင်သွားဖို့သဘောတူလိုက်ပါတယ်။ VOA သတင်းတော် Phil Massa ပြည်ပွေသတင်းလာကိုဆက်ပြီးတင်ဆက်ပေးကြပါမယ်ရှင်။ Pacific ရေဝံအတွင်တရုတ်ရဲ့ရီမန်းချက်ကြီးကြီးနဲ့ဩဇာချင့်ထွေလာတာကိုတံပြင်ဖို့အတွက် Australia နဲ့ American တို့ကဂျပန်နဲ့စီးရေးလုပ်ငန်းတွေပိုပြီးတော့ပူးပေါင်းလှုပ်ဆောင်သွားတော့မှာဖြစ်ပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin က Australia ကာကွယ်ရေးဝန်ကြီး Richard Miles နဲ့ Australia နိုင်ငံခြားရေးဝန်ကြီး Penny Wong တို့နဲ့အင်္ဂါနေ့တုန်းကအမေရိကန်ပြည်အောင်စုမြို့တော် Washington DC မှာကျင်းပခဲ့တဲ့ AUSMIN Australia American ဝန်ကြီးများအစည်းအဝေးမှာတွေ့ဆုံစကားပြောဆိုခဲ့ပါတယ်။ American ဘုံကျဲလေယာဉ်တွေနဲ့တိုက်လေယာဉ်တွေအပါအဝင် Australia နိုင်ငံရဲ့ဝေဟင်မြေပြင်နဲ့ပင်လယ်ပြင်တွေက American တပ်တွေတိုးချသွားမယ်အကြောင်းကိုလည်းဝန်ကြီး Austin ကပြောပါသေးတယ်။ Indo-Pacific ဒေသမှာတရုတ်ကအန်ဒီရဲ့ဖြစ်စီမဲ့ချင်းချောက်တဲ့လူရဲ့တွေကိုတိုးလုံနေရဆိုပြောလေအမေရိကန်ကာကွယ်ဝင်ကြီးအော့စတင်ကဆွဆွဲထားပါလေပူးတွဲကာကွယ်ရေးစီရင်လေးစင်းမှုတွေမှာဂျပန်လည်းပါဝင်လာအောင်ဖိတ်ကြားဖို့အစီအစဉ်ရှိတဲ့အကြောင်းအော်စတြေးလျကာကွယ်ဝင်ကြီးမောင်းစ်ကအင်္ဂါနေ့ဝါရှင်တန် DC မှာသတင်းထောက်တွေကိုပြောဆိုသွားခဲ့ပါလေ
It's really important that we are doing
ကျွန်တော်တို့ဒေသတွင်အင်အားမျှဖို့လှုံ့ဆော်တာဖြစ်ပြီးကျွန်တော်တို့ဒေသတွင်ကအခြားနိုင်ငံတွေလည်းပါဝင်လာဖို့အင်မတန်အရေးကြီးပါတယ်။ဂျပန်နဲ့လည်းစီးရေးပိုင်းမှာဒီထက်ပိုပြီးပူးတွဲလုပ်ကိုင်နိုင်ဖို့မျှော်လင့်ပါတယ်
။ဂျပန်ကောင်ဆောင်တွေနဲ့ဆွေးနွေးစကားပြောဖို့အတွက်ဩစတြေးလျကာကွယ်ရေးဝန်ကြီးမောင်းစ်နဲ့နိုင်ငံခြားရေးဝန်ကြီးဝေါင်တို့ဂျပန်ကိုခီးဆက်ကြမှာပါ။ဩစတြေးလျနဲ့ပူးတွဲစီးရေးလေ့ကျင့်မှုတွေလုပ်ဖို့ဂျပန်ကိုဩစတြေးလျကဖိတ်ကြားလိုက်မယ်ဆိုပြီးတော့ဆင်နီတက်တို့ကသူတည်သည်တောမ်ကော်ဘင်ကမှန်းဆပါသည်။
This could look like greater Japanese participation in
Australia နိုင်ငံမှာလုပ်ကြတဲ့ American နဲ့ Australia စီးရေးလေ့ကျင့်မှုမျိုးစုံမှာဂျပန်ပါဝင်လာနိုင်ခြင်းများပါတယ်ဂျပန်တပ်ဖွဲ့တွေအလှကျတာဝန်ယူရတဲ့အချိန်တွေလည်းပိုများလာမဲ့သဘောပါ
ပြီးခဲ့တဲ့နှစ်ပိုင်းတွင်နိုင်ငံရေးနဲ့ကုန်သွယ်ရေးဆိုင်ရာသဘောထားမတိုက်ဆိုင်မှုတွေကြောင့် Australia နဲ့သူ့ရဲ့အကြီးဆုံးကုန်သွယ်ဘက်တရုတ်နိုင်ငံကြားဆက်ဆက်ရေးတင်းမာခဲ့ပါတယ်ဒါပေမဲ့လည်း Australia ဝန်ကြီးချုပ် Anthony Albanese မေလတုန်းကရာထူးတက်ပြီးတဲ့နောက်ပိုင်းအော်စတြေးလျတရုတ်ဆက်ဆံရေးပြည်လည်လာဖို့ပို့ပြီးတော့အားထုတ်လာတာကိုတွေ့ရပါတယ်။အော်တိုဝါလာတုန်းကအင်ဒိုနီးရှားနိုင်ငံဘာလီကျွန်းမှာကျင်းပခဲ့တဲ့စီးပွားရေးအင်အားကြီးနိုင်ငံ20ပါဝင်တဲ့ G20 ကြီးလာခဲ့မှာတုန်းကအော်စတြေးလျဝန်ကြီးချုပ်အယ်ဘနီစီနဲ့တရုတ်သမ္မတရှီဂျင်ပင်တို့တွေ့ဆုံခဲ့ပါတယ်။တချိန်တည်းမှာပဲအော်စတြေးလျအစိုးရက1950ပြည့်လွန်နှစ်တွေကလေးကစတင်ခဲ့တဲ့အမေရိကန်နဲ့စီးရေးမဟာမိတ်ဆက်ဆံရေးကိုပို့တိုးလုပ်ချင်နေတာပါ။အော်စတြေးလျကာကွယ်ရေးကဏ္ဍအပေါ်မှာသုံးသက်ချက်ကိုနောက်နှစ်အစောပိုင်းမှာဝန်ကြီးချုပ်အယ်ဘနီစီထုတ်ပြန်ဖို့ကိုလည်းပြင်ဆင်နေပါတယ်ရှင
်။ဖီဝေကနေကြာသပတေးနေ့မနက်ခင်းတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်နေကြတာဖြစ်ပါတယ်။အခုဆက်ပြီးတော့မြန်မာပြည်သုံးသက်ချက်ကိုတင်ဆက်ပေးကြပါလိမ့်။တကုံတက္ကသိုလ်ကျောင်းသား9ယောက်ကိုစစ်ကောင်စီစစ်ခုံရုံးကတည်တံ့ချမှတ်ထားတဲ့အတိုင်းတကယ်ပဲကွက်မြတ်တော့မလားဆိုတဲ့ပုံမှာမြန်မာပြည်သူတွေစိုးရိမ်နေကြပါတယ်။တချိန်တည်းမှာပဲစကိုင်းတိုင်းတမူးမြို့မှာအမျိုးသမီးတယောက်ကိုဒလန်လို့ဆွဆဲပြီးတော့ရရဆက်ဆက်တက်ဖြတ်တဲ့ကိစ္စဟာလေထိတ်လန့်တုန်လှုပ်စရာကောင်းပါတယ်။ပြည်အောင်စုရှိနေများအတင်းဥက္ကဋ္ဌဦးကြည်မြင့်ကတော့ဒီလောက်ရဲ့နှစ်ခုလုံးဟာတရားဥပဒေနဲ့မကိုက်ညီဘူးဆိုပြီးတော့အပြင်းထန်ရှုံချပါတယ်။လွှတ်တော်ရှိနေကြီးဦးကြည်မြင့်နဲ့ဦးကျော်စံသားတို့ဆွေးနွေးတုံ့သက်ထားပါတယ်ရှင
်။ဦးကြည်မြင့်ခင်ဗျာကျွန်တော်ဦးကြည်မြင့်နဲ့ဆွေးနွေးရအကြောင်းကပေါ်လာပြန်ပြီခင်ဗျာ။အဲ့ဒါကတော့မြန်မာနိုင်ငံမှာတရားဥပဒေမဲ့သက်ဖြတ်မှုတွေနဲ့ပတ်သက်ပါတယ်။ပထမတစ်ခုကတော့ဒဂုံတက်သူကအကြောင်းသားတွေကိုစီတံအမိန့်ချမှတ်ထားတဲ့ကိစ္စနဲ့နောက်တစ်ခုကတော့တမူးမျိုးမှာမျိုးသမီးတယောက်ကိုတလန်လို့ဆွဆွဲပြီးတော့လမ်းပေါ်မှာနေကင်းကြောင်တောင်ဆက်ဖြတ်ခဲ့တဲ့ကိစ္စဖြစ်ပါတယ်။ကျွန်တော်ဥပဒေမဲ့လို့သုံးတော့ဒဂုံတက်သူအကြောင်းသားသမဂ္ဂအကြောင်းသားတွေကိုစီတံချမှတ်ထားတာသတ်တော့မသတ်သေးဘူးပေါ့ခင်ဗျာ။စီတော့မစီရင်သေးဘူး။အင်းစင်ထောင်ထဲမှာရှိတဲ့စစ်ခုံရုံးကချမှတ်တယ်လို့ဆိုပါတယ်။အဲ့ဒါကိုကျွန်တော်ဥပဒေမဲ့လို့သုံးတာဟောမှန်ပါသလား။ သူတို့ဟာတရားဥပဒေအရစနစ်တရားပြည်ထောင်ချမှတ်တာလားဥပဒေအရစနစ်ရှိရငှားပြီးတော့ခုခံခြေပါခွင့်ကရခဲ့သလားစတာတွေကိုတွန့်ချုံပြီးတော့အရင်သုံးသပ်ပေးပါခင်ဗျာ
ကျွန်တော်လည်းအဲ့ဒီဟာကိုဟိုစိတ်ချခဲ့ရတယ်များလားပါကြီးလို့ဘယ်လို့မှလက်မခံနိုင်ဘူးဟောဆိုသာသမီချင်းတူချင်းစာကြည့်မယ်ဆိုရင်ကျောင်းသားလေးတွေခြားတဲ့အကြအလုံးပြင်းထန်တယ်အဲ့ချက်ပေါ်လာဟုတ်ကြတာပါလေဆိုဥပဒေနဲ့ဘယ်တော့မှညီလဲမညီလဲဆိုဆိုတဲ့အပေါ်မှာကြည့်ပြီးလို့စိတ်မချမ်းသာတာမှအဲ့ဒါအတိတ်ဥပဒေနဲ့မညီမညီဟာအမိတ်ချခံရတယ်ဆိုတဲ့အပေါ်မှာအိုးစိတ်ကြီးခဲ့တာအဲ့ဒါလားတော်လိုင်းမှာလူတွေပြင်နေစကြမယ်ကိုယ်ယုံကြည်ကိုလုပ်ကြတယ်ဒီဥတော်လိုင်းမှာဗောင်းရတော်လိုင်းမှာပဲဒါဖြတ်တာမှာပဲဟုတ်လားကျွန်တော်လည်းမိသိမှာပဲအတိုင်းနဲ့သူတော်မှာဥပဒေမဲ့ပဲကြာအဲတတ်ဖြတ်ထားကြတော့ဘယ်လိုမှလက်မခံနိုင်ဘူးကြာဒါညဖန်သွားပြီးတော့မနေ့အလောင်းလာပြီးဆိုတာမျိုးတွေတော့လမ်းပေါ်မှာပြစ်တတ်တာမျိုးတွေမှဒီလေးအမှတ်ဆိုလို့ရှိရင်ကြာခင်ဗျမိရကြာမိပြီးတော့ခင်ဗျလမ်းပေါ်မှာနေပြစ်တတ်ပြီးရှုံ့ပေါ်တဲ့ပြုတ်ခဲ့တာကြာအမှတ်တော့ဟုတ်ပါဘူး။ဒါကြောင့်ကျောင်းသားတွေပြတ်သွားကြလို့စနစ်တကျယုံတင်လာမဟုတ်ဘူးဗျ။အဲဒီကလေးတွေဖမ်းသွားတယ်။ဖမ်းသွားတော့လည်းမိဘတွေကမသိရဘူး။ပြန်ရောက်လို့ရောက်နေမှလည်းမသိရဘူး။နော်။အဲရောက်နေကြပါဆက်လက်ကြုံကြုံရှိဘူးမှရှိနေတဲ့မှာကမရဘူး။အောင်နှွေးမှာပဲစစ်ခုံယုံနေစစ်။သူတို့ကချိန်ချင်းပြေးတာစစ်ခုံယုံလို့ရှိနေဘလုံးရဲ့အဲ့လိုပြောတယ်ဗျာ။အဲ့တော့ဒါစစ်သားတွေမဟုတ်ဘူးလေ။ဒါအယက်သားတွေအရတားနဲ့ပတ်သက်လေပြည်မှုဆိုင်ရာကျင့်သုံးဥပဒေကိုလိုက်နာပါပဲ။ပြည်မှုဆိုင်ရာကျင့်သုံးဥပဒေမှာဘယ်လိုပြဋ္ဌာန်းထားလဲဆိုတော့လူသေးတာထိုက်တင်တော့အမှုတွေကိုရှင်းနေမပါလို့မျိုး။ရှင်းနေမပါတဲ့ချတဲ့အမိန်ကပြက်ပြက်တရားမှုလို့ဆိုဒီလိုပြဋ္ဌာန်းထားတာ။အဲ့တော့မင်းတို့ရှင်းနေငှားမလား။နိုင်ငံတော်ငှားပေးရမလား။အဲ့အဲ့လိုမေးရတယ်။မေးပြီးတော့မှကျွန်တော်မငှားနိုင်ပါဘူး။တို့မှမငှားဘူးဗျာ။ဖြစ်ဖြစ်မှာဖြစ်ဆိုရင်လည်းအမရဘူး။နိုင်ငံတော်တော့ငှားကိုပြရတယ်။အဲ့အဲ့လိုနိုင်ငံတော်ကလည်းငှားမပပေးဘူးဆိုရင်ပြည်သူဆရာကျင်းတော်ဥပဒေအရက်သားတွေကိုစစ်တဲ့အမှုတွေပြက်ပြဲတရားမဝင်ဘူးဗျာအဲ့လိုတရားမဝင်တဲ့အာဟုလုပ်နေတာလူသားမှုပဲဒါလူသားမှုပဲလူသားမှုကျွန်းလာပဲလို့ပြောချင်ပါလေဗျာ
ဟုတ်ကဲ့ဆိုတော့အခုကတရားရုံးကပြည်ထောင်ချမှတ်လိုက်တယ်စေတံပေးတယ်ဆိုပြီးတော့ကိုချင်းမီတို့အမှုတော်ကလည်းပဲစေတံချမှတ်တဲ့အချိန်မှာတစ်ခေါက်ဦးချင်းမင်းနဲ့ကျွန်တော်နဲ့ဆွေးနွေးပါတယ်ဦးချင်းမင်းကယုံတော်မူနိုင်ဘူးဟာဒီလိုဟာတော့တတ်မယ်တော့မထင်ပါဘူးညာတတ်လည်းမတတ်ပါစေနဲ့ပြောတယ်ဒါပေမဲ့တကယ်သက်တယ်ကြပြည်ထောင်စီရင်လိုက်တယ်ကွမျက်လိုက်တယ်ဆိုတော့အခုရောအဲ့လိုများဖြစ်လာလိမ့်မလားဆိုတာလူတိုင်းစိုးရိမ်နေကြပါတယ်ကျွန်တော်လည်းစိုးရိမ်တာပဲဗျဘယ်လိုများဖြစ်လာနိုင်မယ်ထင်ပါလဲဘာကြောင့်လဲဆိုတော့နိုင်ငံတကာကလည်းကိုကြီးမီတို့ကိုကွမျက်ပြီးတော့မှပို့ပြီးတော့ဖိအားတွေပေးလာတယ်ဆိုတော့အခုသူကတော်လိုက်လျှော့ခြင်းတဲ့သဘောနဲ့နိုင်ငံအကျဉ်းသားတချို့ကိုလွတ်ပေးတယ်နိုင်ငံသားတွေလွတ်ပေးတယ်နောက်မကြခင်သူတို့ရွေးကောက်ပွဲလုပ်တာကိုလမ်းဖြောင်းအောင်လဲသူကလုပ်ချင်တယ်ဆိုတော့ဒီအချိန်မှာဓာမျိုးတွေသူကလုပ်ပြမလားပါဘယ်လိုထင်ပါလဲ
အဲ့လုံရဲပါမလားဆိုတော့လည်းပတ်သက်လို့တော့သူတို့ကဘာလို့ဆိုလုံရဲတယ်လို့ပြောထားပြီးသားဒါမလို့ဒီတစ်ခါတော့မလုံရဲတော့ဘူးမလုံတော့ဘူးလို့ကျွန်တော်ကတော့ပြောချင်တယ်အားလို့ဘာဖြစ်လို့ဒီလိုပြောတာလဲဆိုတော့တစ်ကရွေးကောက်ပွဲလုပ်မယ်အကိစ္စပြည်တွင်းပတ်ထောက်ခံမှုလုပ်ချင်တယ်နောက်အလိုရက်တဲ့ဟာမျိုးတွေကိုသူတို့စင်ကြယ်လိုက်လို့အဲ့ကျွန်တော်တစ်ချက်ဖြစ်နေတယ်။နောက်တစ်ချက်ကဂျီမီတို့ကိုတတ်လိုက်တဲ့ကိစ္စမှာကိုယ်ကတော့လုံရင်းကောင်စီတီရောက်သွားပြီးတော့ရှုံချခံရတာနော်။အဲ့တော့ရုရှားနဲ့တရုတ်ရှိနေတဲ့ကြားထဲကရှုံချခံရတာအဲ့အရာကြီးကိုနောက်တစ်ချိန်ကျူးလွန်မယ်ဆိုကျွန်တော်ကတော့မထင်ဘူးပေါ့ဗျာ။လုံလဲမလုံသင့်ဘူးဒီတစ်ခါဆက်လေးတွေကိုလုံမယ်ဆိုရင်တော်လိုင်းအရန်ပြင်းထန်ပြီးတော့မိတော့ကြီးကအရန်ကြီးပြီးတော့ဒီတိုင်းကြည့်သားတွေကတောင်းတောင်းစိတ်ပြော့သွားလဲခွန်းလွတ်မဲ့သူတွေတော်မှာပဲခုမလွတ်တော့ဘူး။ဒါသူတို့အထက်မှာလည်းစင်ဝင်ကွဲသွားမှုတွေဖြစ်သွားလိမ့်မယ်။ပြီးတော့ကိုကြည်မျိုးကိစ္စမျိုးနဲ့လက်ထပ်တူမတူဘူးကြ။တကယ်ကျတော့တတ်တဲ့သူမိကျမမိလည်းပဲတတ်တဲ့သူကတော့တယောက်ထဲပြစ်တာတယောက်ထဲကတတ်တာပဲ။ကျန်တဲ့လူတွေကတော့အတူရှိနေတယ်ဆိုတာနဲ့အပေးနေခါကျတော့ကိုကြည်မျိုးကိစ္စနဲ့လည်းမတူဘူး
။သူတို့တွေကိုတရားရုံးကစေတံချမှတ်တယ်လို့ဆိုတဲ့အခါမှာကျွန်တော်ဘာလို့သွားသတိရလဲဆိုတော့ကိုကြည်မျိုးကိုကွမျက်လိုက်ပြီးရဲ့နောက်ဆက်ပြီးရဲ့နောက်သတင်းစာရှင်းပွဲမှာအဲဒီစစ်ကောင်စီပြောခွင့်ရကပြောတယ်ကြာတကြိမ်မကသေးတဲ့ဆယ်ကျင်လောက်ပြောင်းလို့ပြောတာခိုင်မာပြောတာဗျာဆိုတော့ကျွန်တော်လည်းဒီခါတော့ဦးမှာဆိုတော့ကျွန်တော်စွန့်ရပါတယ
်အဲ့ဒီတော့ကလုတ်ခေတာလဲလို့ဆိုတော့ NLD မို့လို့မဲပြီးတော့ဆိုပြီးတော့ကိုယ်စားတော့ခရစ်တွေက NLD မို့ဗျာမ ဘယ်ဥဒေါ်လာကြီးရဲ့အမှန်ပါရမီတွေပဲ PDF လောက်ပဲအချင်းလောက်ရှိလာဦးရဲ့အဲ့အဲ့ဒီတော့ထပ်တူတော့မတူဘူးညလုံးရရင်လုံးပေါ့တိုင်းပြည်ကတော့အရက်နာကြီးသွားလိမ့်မယ်ကဘာကြီးကလည်းသူတို့ပေါ်မှာအရင်အထင်သေးသွားလိမ့်မယ်မကွာ2020ရေကောက်ပေါ်ဦးတော့ကျင်းစီပေါ့ထိခိုက်မှာလုံးလို့ရှိရင်အဲ့ဒါတော့အသေးချာလေဗျာ
တကယ်တော့ဒီမြန်မာပြည်မှာအခုစေတမ်းပေးထားတဲ့လူပေါင်းရာကျော်ရှိတယ်လို့ ABB စီရင်ရသိရပါတယ်အဲ့ဒီမှာမှပြီးခဲ့တဲ့တိတ်မကြခင်တုန်းကလည်းပဲမန္တလေးမှာ9ရက်ကိုလာစေတမ်းစီရင်ခဲ့တယ်ဆက်ခဲ့တယ်ဆိုပြီးတော့သတင်းတွေထွက်ခဲ့ပါတယ်အဲ့ဒါကိုဦးကြီးမြင့်ကြားမိပါသေးလားအ
ဲကြားတယ်တကယ်မဟုတ်ဘူးကြည်ဗျာကျွန်တော်ကသတင်းတွေတော်တော်စစ်စစ်ပြီးတော့လက်ခံနေရတယ်ဗျာမဟုတ်တကယ်မပေးပါဘူးဟုတ်ပ
ါဟုတ်ကဲ့ဟုတ်ကဲ့ဆင်ခင်ကျေးဇူးတင်ပါတယ်အဲ့ဒါတရားနောက်တစ်ခုကတမှုမှာမိန်းကလေးတယောက်ကိုလမ်းပေါ်မှာနေခင်းကြောင်တောင်ဒလန်ဆိုပြီးတော့ဆူဆွေးပြီးတော့စက်တယ်ဆိုပြီးတော့သတင်းတွေကအများကြီးထွက်နေပါတယ်တကယ်လည်းပုံတွေနဲ့တကွတက်လာတာကိုတွေ့ရတယ်လို့ပြောပါတယ်အဲ့ဒီကိစ္စကိုတော့ဘယ်လိုပြောကြမလဲဘသူကတာဝန်ယူမှုတာဝန်ခံမှုစီအောင်လုပ်ကြမလဲအဲ့ဟာ PDF တွေပို့ထိန်းချုပ်ထားတဲ့တော်လှန်ရေးအင်အားစုတွေဖွဲ့ကြီးတွေမရှိဘူးလားအဲ့ဒီအဖွဲ့ကတော့ဒီကိစ္စကိုသူတို့တာဝန်ယူမှုတာဝန်ခံမှုစီအောင်မလုပ်နိုင်ဘူးလားဆိုတာလည်းစဉ်းစားမိပါတယ်ဦးကြည်မင်းသဘောလည်းပြောပါဦး
အဲ့ဒါတည်းရလေတာကွန်ကြီးတက်ဖွဲ့တွေပြည်သူတွေကကိုယ့်ဘာသာကိုဖွဲ့ပြီးတော့တော်လန်တိုက်ခိုက်နေတဲ့နိုင်ငံမှာအဖွဲ့ကြီးရတယ်နေရမို့ရားတဲ့ချီချီတယ်အဲ့ဒါတွေကသူတို့ကြီးလည်းပဲဖရန့်လောက်တာလားရှိတယ်မဖရန့်လောက်တာရှိတယ်အန်ယူဂျီအောက်ကဝင်တာရှိတယ်မဝင်တာရှိတယ်အောင်မျိုးမင်းကိုယ်တိုင်ပြောတယ်ကိုအောင်မျိုးမင်းမကိုယ်တိုင်ကသူတို့လည်းဒီကိစ္စကိုစွန့်စွန့်ဆင်းနေပါတယ်တုံ့ပြန်နေပါတယ်အဲ့ဒါသူတို့ကကြီးညာတယ်ပေါ့ဘာမှထွက်မလာဘူးပထမတော့ကျွန်တော်လည်းဒါစကားစားအစ်ကချင်းစီညာလောက်တာလားသူတို့ကလည်းမတခဏလောက်တတ်တယ်။တယောက်ဆောင်ပြီးလောက်တတ်တယ်ဆိုတော့အခါကျတော့အဲအဲ့လိုပဲအခုကျတော့ကျွန်တော်ကကာကွယ်ရေးအဖွဲ့စီတဲ့ကုမ္ပဏီကလောက်တလားဆိုတဲ့ပုံမှာတော့တန်မြရတော့နေတော့ဝင်နေပေါ့ဗျာ။သူအလုံးလေးရက်တဲ့လုံးဝလုံးဝလက်မခံနိုင်။တရားရဟန်းတို့လက်မခံနိုင်။ဘသူကလုံလုံယဉ်ကျေးတဲ့လူဖွဲ့ကလူခွင့်ရင်းတွေပဲရှိရှိဟလာဒီမိုကရေစီကိုအကြောင်းပြလို့ပဲဖြစ်ဖြစ်ဘာဖြစ်လို့ပဲပြပြတတ်တာကျွန်တော်ဒီဥပဒေနဲ့တပ်ဖြတ်မှုတွေကလုံးဝဆက်ကျင်တယ်အဲ့တော့ဘာဖြစ်လို့အဲ့လိုဖြစ်ရတာလဲဆိုတဲ့အခါကျတော့အဲ့ကိုမသာကကာကွယ်ရေးတပ်ဖွဲ့တွေဖွဲ့ဘယ်အောက်ပေါ်မှာလဲမရှိဘူးဗျာအဲ့လိုသူတို့ပစားစုတဲ့အလူအဲ့အမှုတွေလုံလဲပြီးတော့နော်လုံတယ်တချို့ဆိုလို့ကြည့်တရားတိုက်တဲ့လူတွေအစင်လောက်တိချို့ရောက်တယ်လို့ပြားတယ်အဲ့ဖွဲ့တွေလည်းအရင်ယူပြီးပေါ့တချို့ဆိုလို့ကိုယ့်အချင်းချင်းကိုတိုက်ခိုက်ပြီးတော့တားနေကြတယ်အသက်ပြစ်ထားလေးရှိတယ်ရှိတော့အဲ့လူတွေကတော့ဘူပန်ချုပ်ပြီးတော့ NUG ကသူစီးတယ်ပေါ့ကဲတလက်တွေဖြုတ်တယ်အဲ့ဒါကိုအကွက်အိုက်ဘက်မှာတခိုင်းဘက်မှာဖြစ်တယ်ညာဥပဒေနဲ့အညီစစ်စစ်ပြီးအပြစ်ပေးရမယ်အလုပ်မျိုးဖြစ်တယ်နောက်တော့ဆက်ကဆန်းအယောင်ဆောင်လုံးတာလည်းမဖြစ်ပါသေးနဲ့လို့ကျွန်တော်ချိုးလဲဆူတော့ပါလေညာချီလူကန်လို့ဖြစ်တယ်ဆိုရင်တော့ကျွန်တော်ဒီမိုကရေစီဖြစ်လာတဲ့အခါမှာဖြစ်စီကျွန်တော်တို့ကဟာလားထိနေသိနေမြေထောင်နေလဲထားနိုင်ပြီဟာလားဥပဒေနဲ့အညီစစ်နိုင်ပြီဆိုရင်တော့အဲ့ဒီအမှုတွေကပြန်ပေါ်ပြီးတော့ဒီမဲ့ကမ်းနဲ့လုထားတယ်။နောက်ဆုံးညာရေးယူပါမှာပဲ။နောက်ဆုံးညာရေးယူပါမှာဗျာ။အဲ့ဒါတော့
ဟုတ်ကဲ
့။အဲ့လိုပဲစက်ကစားလုထားတဲ့ဟာတွေနဲ့နောက်ဆုံးညာရေးယူပါမှာပဲ
။ဟုတ်ကဲ့။အဲ့လိုအခြေအနေမျိုးကိုရောက်လာဖို့ဟာလည်းမှန်းကြည့်ပါဦးညာ။ဒီမိုကရေစီဖြစ်ပြီးတော့အဲ့နှစ်ဖက်လုံးရဲ့စီမဲ့ကမ်းမဲ့ဥပဒေမဲ့ဆက်ဖြတ်မှုတွေကိုအေးအေးယူနိုင်တဲ့အခြေအနေရောက်ဖို့ရောဘယ်လောက်ကြာအောင်မလဲ။
အဲ့ဒါတော့ခင်ဗျားတို့ကျွန်တော်တို့ပြည်သူလူထုကပြောနေရမှာအော်နေရမှာဘူးလို့ခင်ဗျားတို့မီဒီယာနေပဲပြောပြီးနေရမှာအဲ့တော့မှဆင်ញင်နိုင်ပါလေသူတို့လည်းဆင်ញင်နိုင်ရင်ဆင်ញင်ဖို့လည်းမတင်နဲ့နေတော့ကိုယ့်ဘက်ကဆင်ញင်အောင်ကတော့ပြောနေရမှာကျွန်တော်ကမီဒီယာတွေကစစ်ကြောနေ3ပြည်နေရမှာလက်ထုတ်တွေလောက်တာမို့လို့တရားရင်တို့မှန်တယ်လို့အဲ့လိုတော့ပြောလို့မရဘူးကျွန်တော်တို့ကတော့ပြောနေရမှာထောက်ပြနေရမယ်မင်းတို့ဥပဒေပဲလုပ်ရင်မင်းတို့လည်းတစ်ချိန်မှာအရေးယူခံရမယ်ဆိုတော့ခုတည်းကကျွန်တော်တို့ကသူတို့ကို notice ပေးတာအဲ့ဒါတော့လုပ်ဖို့လုပ်ရ
ဥတုစင်တာရဲ့မြန်မာရေးသုံးသက်ချက်ကိုနားဆင်ကြကြတာဖြစ်ပါတယ်။အခုဆက်ပြီးတော့လူထုနဲ့ကျန်းမာရေးအစီအစဉ်ကိုတင်ဆက်ပေးကြပါတယ်။လေဖြည့်ဝေဒနာခံစားရပြီးဆိုရင်ဆေးသွင်းကုသတဲ့နည်းနဲ့ကုသမယ်ဆိုရင်ရလက်ကောင်းတွေရနိုင်တယ်ဆိုပြီးတော့ကျန်းမာရေးပညာရှင်တွေကသုံးသက်ကြပါတယ်။လူထုနဲ့ကျန်းမာရေးအစီအစဉ်မှာဒေါက်တာတန်းစောကတင်ဆက်ထားပါတယ်ရှင်။
နှလုံးသွေးကြောဆိုင်ရာယောဂတွေနဲ့ဦးနှောက်သွေးကြောဆိုင်ရာယောဂတွေအတွက်ကုသမှုနည်းလမ်းတွေဟာခေတ်နဲ့အညီတိုးတက်ပြောင်းလဲလာနေတာပါ။မြန်မာနိုင်ငံမှာပုဂ္ဂလိကဆေးရုံတစ်ခုဖြစ်တဲ့အာရှတဝင်းဆေးရုံမှာလည်းနှလုံးသွေးကြောဆိုင်ရာယောဂတွေနဲ့ဦးနှောက်သွေးကြောဆိုင်ရာယောဂတွေအတွက်ကုသမှုနည်းလမ်းတွေကိုခေတ်နဲ့အညီတိုးတက်ကောင်းမွန်နေအောင်ဆင်ဆက်မပြတ်ကြိုးပမ်းဆောင်ရွက်လျက်ရှိတယ်လို့အာရှတဝင်းဆေးရုံမှာ CEO ဖြစ်သူဒေါက်တာဦးကျော်စင်တန်းကအခုလိုပြောပါတယ်
။ဆရာတို့ဘောနော်အာရှတဝင်းအနေနဲ့ကတော့တော်လူနာတွေကိုဒီပုဂ္ဂလိကဆေးရုံပဲမဲ့လဲဒါကျဆရာတို့တွေကနိုင်ငံတော်ကိုအကျိုးပြုနိုင်တဲ့တစ်ဖက်တစ်လမ်းအနေပြီးတော့အကျိုးပြုနိုင်မှုအတွက်ပေါ့နော်ကျွန်တော်ပလနဲ့အတရှင်ပြီးတော့ဖွင့်ထားတဲ့ဆေးရုံဘလို့ပဲဆရာတို့ငင်းတန်းဗီဒီယိုရပေါ့တတ်မှတ်ဟိုပေါ့မူဝါဒကြီးချမှတ်ထားပါတယ်ဒီ2013အောင်လာစပြီးတော့ဆရာတို့အရှတ်တော်မှာနှလုံးသွေးကြောပိတ်လို့ရှိရင်နော်ဆက်အချင်းမီကူးသွားလို့ရအောင် PCI ခေါ်တဲ့သွေးကြောဖွင့်နေဟာကို2013မှာစလုပ်တယ်။ခုနှစ်သူစွာပဲဆရာတို့တွေက2019လောက်မှာနှလုံးအုံနှောက်သွေးကြောပိတ်လို့ရှင်အရေးပေါ်ကူးလို့ရတဲ့လူနာတွေကိုအကောင်းဆုံးလုပ်ပေးနိုင်မယ်ဆိုပြီးတော့ project ကြီးချခဲ့တယ်။ project ချပြီးတော့ဆရာတို့2019မှာဆရာတို့တွေကနော်နိုင်ငံတော်ကသတ်မှတ်ထားတဲ့တင်ဒန်းတွေတက်ရတယ်နော်ဆရာတို့တွေနော် nurse တွေလူနာပြုတွေလူနာပြုတွေနော်ဆောင်းတွေကို training ပေးတယ် protocol တွေရေးရတယ်ပြီးတော့ဆောင်ဝီနဲ့ချင်းချင်းတိုင်မြင်ရတဲ့စီဒီစုဆောင်ရတယ်အဲ့တော့အကုန်လုံးညှိနှိုင်းပြီးတော့မှနောက်2019မှာဇာတို့ကနိုင်ငံတော်ကျန်းမာရေးဌာနကိုရှောက်ခဲ့ပါတယ်ကျွန်တော်တို့ဒီနော်ဒီဟာကိုတွင်းလို့ရပါတွင်းလို့ရတဲ့အခြေစားတွေပြင်ဆင်ပြီးပါပြီဆိုတော့အဲ့တော့နိုင်ငံတော်ဆိုးရနေပြီးတော့သမားတော်ကြီးပညာရှင်ရဲ့လာစစ်ပြီးတော့ ready ဖြစ်ပြီးဆိုပြီးတော့ဇာတို့တွေကိုစပြီးတော့နော်လက်ရှင်လေးပေးပါတယ်အဲ့ဒီပေးတဲ့စပြီးဦးတတိဆိုရင်တော့ဆရာမမားဦးဆိုရင်တော့လူနာပေါင်း65ယောက်လောက်ဇာတို့တွင်းဖြစ်ပါတယ်အထူးသဖြင့်2022မှာ18ရက်လောက်ဆက်လို့တင်ပြပါလိမ့်။အဲ့တော့အောက်ကန်းကတော့ 100% တော့မဟုတ်ပါဘူး။အဲ့ထက်မှာတယောက်နှစ်လောက်ကတော့ပြေပြေလေးလေးပေါက်သွားပြီးတော့နော်နည်းနည်းလေးပူဆူသွားတာရှိပါတယ်။အဲ့တော့ကျန်တဲ့လူနာတွေကတော့တော်တော်လေးအောက်ခန်းကောင်းတယ်လို့အားလုံးလည်းကျေနပ်ကြတယ်။နော်ဟိုအဆင်ပြေသွားကြတယ်လို့ဆက်သိရပါတယ်
။လေဖြတ်တာဟာအသက်အနည်းနဲ့အလွန်လေးစားတာပါ။လေဖြတ်ယောဂအတွက်စေတင်ကုသတဲ့နည်းလမ်းအသစ်တစ်ခုရှိလာပြီလို့သိရတာကြောင့်လေဖြတ်လူနာတိုင်းကိုအသက်ကယ်လို့ရနိုင်ပါသလားလို့မေးကြည့်တဲ့အခါဒေါက်တာဦးကျော်စင်တန်းကအခုလိုရှင်းပြပါတယ်
။ကျွန်တော်ဒီလေဖြတ်တဲ့ဟာမှာနှစ်မျိုးရှိတယ်ပေါ့နော်အကျန်းအဖြစ်ပေါ့နော်။ဆရာကသွေးကြောပေါက်တာရယ်သွေးကြောပိတ်တာရယ်နော်။အဲ့တော့သွေးကြောပေါက်တယ်ဆိုရင်ရှင်တော့ဆရာကဒီဆေးကိုသွင်းလို့မရပါဘူး။အဲ့တော့သွေးကြောပေါက်တယ်မပေါက်ဘူးဆိုရင်ဟာကိုဆရာကအရင်ဆုံးပိုင်းခြားရပါတယ်။ပိုင်းခြားပြီးတော့အော်ဒီ onox ဆိုင်ရာတမားတော်ကြီးများနေပြီးတော့ဒီဟာဒီသွေးကြောပိတ်ရဲဆိုတဲ့ဟာကိုနော်တို့ယူဆလို့ရှိရင်ဆရာတို့ ATP ကိုတွင်းနေပေါ့တွင်းတဲ့ခါမှာဆရာတို့ရမတွင်းခင်မှာဆရာတို့ရအရင်ဆုံးဒီဟာကိုတွင်းတင်လာဆိုတဲ့ဆရာတို့အချက်လက်ပေါင်းများစွာ NHSS score လို့ခေါ်တယ်ဒါကဘာကျမရဲ့ဖတ်တယ်အဲ့ဒီ score ကြီးကိုဆရာတို့တွက်ရပါတယ်လူနာကိုစမ်းသပ်ရပါတယ်နောက်ပြီးတော့တွေးရည်အဖြေလေးတခွဲကန်းအဖြေလေးစစ်ရပါနောက်တော့ CT ရိုက်ရပါတယ်အဲ့တော့အဲ့ဒါဒီအားလုံးဆင်ပြီးတော့နောက်တော့နောက်တွေးပေါင်းကြီးချိန်ရတယ် SPU2 တွေတိုင်ရတယ်နှလုံးကြီးဆက်အဲ့တော့အားလုံးကနေပြီးတော့ခုနပြောလို့ပေါ့ KB အဆင်ပြေပြီဆိုတာနဲ့ဆက်တော့နော်ဒီဆေးကိုသူ့ရဲ့ body weight နဲ့နော်သူ့ရဲ့ body weight နဲ့သူသတ်မှတ်ထားတဲ့ dose ပေါ့နော်သူဆေးညှို့နဲ့ဆက်တော့ဆက်ပြီးတော့အကျော်စီတွင်းရမှာအဲ့တော့အဲ့ဒီမျိုးတွင်းလို့ရှိရင်၄နိုင်ခွဲတွင်းမှာတွင်းလို့ရှိရင်ဘူနာရီကနော်ပေါင်းမုန်နဲ့ရစက်ဒီအောက်ခန်းလို့ခေါ်တာပေါ့နော်အောက်ခန်းရတယ်လို့ရစက်အမျိုးမျိုးဖြစ်တဲ့အတွက်1900ဆရာမမှားဘူးဆိုရှင်1995လောက်မှာနော်ဆရာအဲ့ဒီသွေးခဲဖြော်ဆေးဆိုတဲ့ဥနောက်သွေးကြောပိတ်ရင်သွေးခဲဖြော်ဆေးဆေးကိုစသုံးဖို့ကဘာနေပြီးတော့လက်မျိုးရွှော်နေပြီးဆက်လုပ်တယ်လို့ဆရာသိရပါတယ်အဲ့အတွက်ဆရာက၄နိုင်ခွဲပြင်မှာသွင်းရင်အကျိုးရှိတယ်ဆိုရဲလက်မျိုးရွှော်နေတတ်မှတ်တဲ့အတွက်ဆရာတို့ကလည်းနော်ဘာပြောပြောလူနာတွေကို၄နိုင်ခွဲအတွင်း Golden Hour ပေါ့နော်စဖြစ်တဲ့စာဖြစ်တဲ့အချိန်ကလေးနဲ့အပြင်မှာလာတင့်တယ်လို့ဆရာတို့အကြံပြုခြင်းဖြစ်ပ
ါလေဖြတ်ယောဂအတွက်ရလက်ကောင်းမွန်တဲ့စေတင်ကုသတဲ့နီလန်အသစ်တွေရှိလာပြီဖြစ်တဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆိုပ
ါဒီလိုနဲ့ကျမ်းမာရေးအစီအစဉ်ကိုနားဆင်ကြကြတာဖြစ်ပါသည်အခုဆက်ပြီးတော့တပတ်အတွက်အားကစားသတင်းကိုတင်ဆက်ပေးကြပါသည်ကတားနိုင်ငံဒိုဟာမြို့တော်မှာကျင်းပနေတဲ့ကမ္ဘာဖလားဘောလုံးပွဲတွေမှာနိုင်ငံရေးကိစ္စတွေကိုအာရုံမစိုက်တဲ့အသင်းတွေကရလက်ကောင်းခဲ့တယ်ဆိုပြီးတော့ FIFA တာဝန်ရှိသူတယောက်ကပြောပါလိမ့်။ဂျာမနီအသင်းအုပ်စုကနေထွက်လိုက်ရတဲ့နဲ့ပတ်သက်ပြီးတော့ပြန်လည်သုံးသပ်သွားမယ်ဆိုပြီးတော့လေဂျာမနီဘောလုံးအဖွဲ့ချုပ်ဥက္ကဋ္ဌကပြောပါလိမ့်။ဒီလိုသတင်းတွေနဲ့အတူကမ္ဘာဖလားဘောလုံးပွဲဆိုင်ရာနောက်ဆုံးရအခြေအနေတွေကိုကိုရနိုင်ကဒီတစ်ပတ်အတွင်းအားကစားကဏ္ဍမှာစူးစီးတင်ဆက်ထားပါရှင်။
၎
2022ကာတာကမ္ဘာဖလားဘောလုံးပွဲကတော့အခုဆိုရင်ဖော်ရောက်ပိုင်တဲ့အဆင့်ကိုရောက်လာပြီဖြစ်ပါတယ်။ပြီးခဲ့တဲ့စနေနေ့ကစပြီးတော့ဒုတိယဆက်ရှုံးထွက်ပွဲတွေကိုကစားခဲ့ကြတာမှာနယ်သာလန်ကအမေရိကန်ကို3ဂိုးတခုနဲ့နိုင်ပြီးနာမည်ကြီးအာဂျင်တီးနားကဩစတြေးလျကိုအကျိတ်နဲ့ကစားပြီးမှ2ဂိုးတခုနဲ့နိုင်ပါတယ်။ပြင်သစ်နဲ့ပိုလန်ပွဲမှာတော့ပြင်သစ်က3ဂိုးတခုနဲ့နိုင်ပြီးအင်္ဂလန်ကတော့အာဖရိကချန်ပီယံစီနီဂေါကို3ဂိုးကိုမရှိနဲ့နိုင်ပြီးတော့အုပ်စုပွဲတွေကဂိုးပေါက်ပျောက်နေတဲ့အင်္ဂလန်တိုက်စစ်မှု Harry Kane နဲ့ဒီပွဲမှာတကောသွင်းနိုင်ခဲ့ပါတယ်။တနင်္လာနေ့ကတော့ဂျပန်နဲ့ခရိုအေးရှားအသင်းတို့အချိန်ပိုပြီးတဲ့အထိတကောစီတည်ရင်ဖြစ်နေလို့ penalty ကန်ကြတာမှာခရိုအေးရှားက3ဂိုးတခုနဲ့နိုင်ပြီးတော့ Brazil နဲ့တောင်ကိုရီးယားပွဲမှာတော့ Brazil ကအလွယ်တကူပဲ4ဂိုးတခုနဲ့နိုင်သွားခဲ့ပါတယ်။ဂျပန်တောင်ကိုရီးယားနဲ့ Australia တို့ရှုံးသွားတာကြောင့်အခုဆိုရင်အာရှအသင်းတွေအကုန်လုံးတိုင်ပွဲကနေထွက်လာရပြီလည်းဖြစ်ပါတယ်။မနေ့အင်္ဂါနေ့ကတော့စပိန်နဲ့မော်ရိုကိုတို့ကစားခဲ့ကြပြီးတော့နှစ်သင်းစလုံးဂိုးမသွင်းနိုင်လို့ penalty ကန်ကြတာမှာမော်ရိုကိုက3ဂိုးတကိုးနဲ့နိုင်ပြီး quarter final ကိုတက်သွားခဲ့ပြီဖြစ်ပါတယ်။ဒါဟာမော်ရိုကိုအတွက်တော့ပထမဆုံးအကြိမ်ကမ္ဘာဖလား quarter final ကိုတက်တာဖြစ်သလိုအရပ်နိုင်ငံတွေထဲမှာဆိုရင်လည်းဒါဟာပထမဆုံးအကြိမ် quarter final ကိုတက်တဲ့အသင်းဖြစ်နေမှတ်တမ်းဝင်သွားခဲ့ပါတယ်။ဒါပြင်ပေါ်တူဂီနဲ့ဆွစ်ဇာလန်ပွဲမှာတော့ပေါ်တူဂီကဆွစ်ဇာလန်ကို6ဂိုးတကိုးနဲ့ဂိုးပြတ်နိုင်သွားခဲ့ပြီးတော့ဒီပွဲမှာရိုနာလဒိုအရန်ကုန်မှာထိုင်ခဲ့ရပြီးတော့သူ့နေရာမှာပွဲထွက်ဝင်ကစားခဲ့တဲ့ဂွန်ဆာလိုရာမော့စ်က3ဂိုးသွင်းပြီးဒီကမ္ဘာဖလားပြိုင်ပွဲမှာပထမဆုံးအကြိမ်ဟက်ထရစ်သွင်းတဲ့သူဖြစ်သွားခဲ့ပါတယ်။ဘောဖလားနဲ့ဆက်ဆက်တဲ့နောက်ထပ်သတင်းတွေမှာတော့ပြင်သစ်တိုက်စစ်မှုဂျရူးဟာပြင်သစ်အသင်းအတွက်ဂိုးအများဆုံးသွင်းတဲ့သူဖြစ်နေစံချိန်တင်လိုက်ပါတယ်။တနင်္ဂနွေနေ့ကကစားခဲ့တဲ့ပိုလန်နဲ့ဒုတိယဆင့်ရှုံးထွက်ပွဲစဉ်မှာဂျရူးကပြင်သစ်အတွက်ဖွင့်ကိုသွင်းပေးခဲ့တာကြောင့်သူဟာအခုဆိုရင်ပြင်သစ်အသင်းအတွက်52ဂိုးသွင်းထားပြီးတော့ပြင်သစ်ဘောလုံးအသင်းသမိုင်းတစ်လျှောက်မှာဂိုးအများဆုံးသွင်းတဲ့သူဖြစ်လာခဲ့ပါတယ်။ဒီမတိုင်ခင်ကတော့အာဆနယ်နဲ့ဘာစလိုနာတိုက်စစ်မှုဟောင်းသီယိုရီအွန်ရီက52ဂိုးနဲ့ပြင်သစ်အတွက်ဂိုးအများဆုံးသွင်းထားတာပါ။ဒါပြင်နောက်ထပ်ပြင်သစ်တိုက်စစ်မှုကီလီယန်ဘာပေကတော့ပိုလန်နဲ့ပွဲမှာ2ဂိုးသွင်းတာကြောင့်အခုဆိုရင်သူဟာဒီကမ္ဘာဖလားမှာသွင်းတဲ့ဂိုးက5ဂိုးရှိသွားပြီဖြစ်ပါတယ်။ဒါပြင်သူဟာပြင်သစ်အသင်းအတွက်63ပွဲကစားပြီးချိန်မှာ33ဂိုးသွင်းထားပြီဖြစ်တာကြောင့်တကယ်လို့သာကြံ့ခိုင်မှုကောင်းကောင်းနဲ့ထိခိုက်ဒဏ်ရာတွေပြဿနာတွေတိတ်မရှိဘူးဆိုရင်တော့ဂျရူးရဲ့စံချိန်ကိုချိုးပြီးပြင်သစ်အသင်းရဲ့ဂိုးအများဆုံးသွင်းတဲ့သူဖြစ်လာလိမ့်မယ်လို့လည်းအတော်များများကခန့်မှန်းနေကြပါတယ်ခင်ဗျာ။ဘောဖလားနဲ့ဆက်စပ်တဲ့နောက်ထပ်သတင်းတွေမှာတော့မက္ဆီကိုနီးပြဂျရာဒိုမာတီနိုဟာမက္ဆီကိုနီးပြဖြစ်ကနေထွက်လိုက်ပြီဖြစ်ပါတယ်မက္ဆီကိုအသင်းဟာဒီနေ့ကမ္ဘာဖလားမှာအုပ်စုတတိယပဲရပြီးတော့အုပ်စုဆင့်ကနေထွက်လိုက်ရတာကြောင့်အခုလိုနီးပြဖြစ်ကနေနှုတ်ထွက်လိုက်တာပါအချိန်တည်းမှာပဲဘယ်လိုကျန်နီးပြရောဘတ်တိုမာတီနက်စ်ကလည်းနီးပြဖြစ်ကနေထွက်လိုက်ပါပြီဘယ်လိုကျန်သင်းဟာဒီကမ္ဘာဖလားမှာအုပ်စုဆင့်ကထွက်လိုက်ပြီးတော့မာတီနက်စ်ကအခုလိုနီးပြဖြစ်ကထွက်လိုက်တာပါဒါပေမဲ့မာတီနက်စ်ကတော့သူ့အနေနဲ့အုပ်စုကနေထွက်ရတာမထွက်ရတာနဲ့မဆိုင်ပဲချန်ပီယံဖြစ်ခဲ့ရင်လည်းနီးပြဖြစ်ကနေနှုတ်ထွက်သွားမှာဖြစ်တယ်လို့ပြောပါတယ်
။ Yes, yeah, that was my last game with the national team. And it's emotional as you can imagine.
ဒါကလေဝေးစင်အသင်းနီးပြအဖြစ်နဲ့ကျွန်တော်ရဲ့နောက်ဆုံးပွဲပါ။အဲ့ဒီအတွက်လည်းအရန်ခံစားရပါတယ်။ကျွန်တော်အနေနဲ့ဆက်မလုပ်နိုင်တော့ပါဘူး။ကျွန်တော်ကစားသမားတွေကိုရောနီးပြအခွင့်ကိုပါနှုတ်ဆက်ပြီးပါပြီဒီပြန်ပွဲဘယ်လိုအနေထားနဲ့ဖြစ်ဖြစ်ကျွန်တော်အနေနဲ့ဘယ်လ်ဂျီယံနီးပြအဖြစ်ကနေနားဖို့လှုပ်ထားပြီးသားပါချန်ပီယံဖြစ်လဲဆက်မလုပ်တော့ဖို့ဆုံးဖြတ်ထားပြီးသားပါဒါကကမ္ဘာဖလားမတိုင်ခင်ကတည်းကစဉ်းစားထားတာပ
ါ
ဒီပွဲမှာပြန်ပွဲကထွက်ရလို့စိတ်ပြက်မိပေမဲ့တကယ်စိတ်ပြက်ခဲ့ရတာကတော့မော်ရိုကိုကိုရှုံးတဲ့ပွဲဖြစ်တယ်လို့သူကပြောပါတယ်ဘယ်ဂျီယံနဲ့ဟာဒီနေ့ကမ္ဘာဖလားမှာအုပ်စု F မှာခရိုအေးရှားမော်ရိုကိုကနေဒါတို့နဲ့တအုပ်စုတွေကြပြီးတော့အုပ်စုဘူဖြစ်မယ်လို့အတော်များများကခံမှန်းခဲ့ကြပြီမဲ့တတိယသာရပြီးတော့အုပ်စုကနေထွက်ခဲ့ရတာပါတကယ်တော့ဘယ်ဂျီယံတင်းမှာကစားသမားကောင်းတွေအတော်များများပါဝင်ပြီးတော့2018ကမ္ဘာဖလားမှာကလေးကဒီဘယ်ဂျီယံအသင်းကိုဘယ်ဂျီယံရဲ့ Golden Generation ရွှေရောင်မျိုးဆက်လို့သတ်မှတ်ခဲ့ကြတာပါဒါပေမဲ့ပြီးခဲ့တဲ့2018မှာဘယ်ဂျီယံအသင်းဟာတတိယပဲရခဲ့သလိုပြီးခဲ့တဲ့ Euro 2020မှာလည်းအီတလီအသင်းကိုရှုံးထွက်အဆင့်တွေမှာရှုံးပြီးတော့ဖလားနဲ့တစ်ကြိမ်လွဲခဲ့ရပြီးတော့အခုတစ်ကြိမ်မှာလည်းအုပ်စုအဆင့်ကနေပါထွက်ခဲ့ရတာဖြစ်ပါတယ်။ဘယ်ဂျီယံအသင်းလိုပဲဒီတစ်ကြိမ်မှာအုပ်စုကနေထွက်ခဲ့ရတဲ့အသင်းကနာမည်ကြီးဂျာမနီဖြစ်ပြီးတော့အခုလိုဂျာမနီအသင်းအုပ်စုကနေထွက်ရတဲ့အတွက်ဂျာမနီအသင်းဟာ2014မှာကမ္ဘာချန်ပီယံဖြစ်ပြီးတဲ့နောက်နှစ်ကြိမ်ဆက်တိုက်အုပ်စုကနေထွက်လိုက်ရတာဖြစ်ပါတယ်။ဒီလိုဘာကြောင့်ဖြစ်ရလဲဆိုတာကိုတော့ပြန်သုံးသပ်သွားမယ်လို့ဂျာမန်ဘောလုံးအဖွဲ့ချုပ်ဥက္ကဋ္ဌဘန်နွန်ဒော့ဖ်ကပြောပါတယ်
Sie können sich vorstellen, dass der Verlauf des
gestrigen Tages ကျွန်တော်တို့လည်းကြွေးကြည့်လို့ရနေပါတယ်ပြန်ဝဲကနေထွက်လိုက်ရတာတကယ်ကိုစိုးလွန်ပါတယ်ဒါပေမဲ့ဘယ်လိုပဲဖြစ်ဖြစ်ကျွန်တော်အနေနဲ့ရှေ့ကိုပဲဆက်ကြည့်သွားဖို့လိုပြီးဒီလိုအခြေအနေကိုဘယ်လိုကန့်တွဲဖြေရှင်းမလဲဆိုတာကိုတေချာစနစ်တကျလုပ်သွားဖို့လိုပါတယ်ဒီအတွက်လည်းလမ်းပြမြေပုံဆွဲထားပြီးလက်ရွေးစင်အသင်းကြီးပြဟန်စီဖလစ်အသင်းဒါရိုက်တာပီယာဟော့အမှတ်ပေးပြိုင်ပွဲတွေ
လက်ကောင်းတွေရခဲ့တဲ့အသင်းတွေဟာနိုင်ငံရေးကိစ္စတွေကိုအာရုံမစိုက်ပဲအားကစားကိုပဲအာရုံစိုက်တဲ့အသင်းတွေဖြစ်တယ်ဆိုပြီးတော့ FIFA ကမ္ဘာဘောလုံးဖွဲ့ချုပ်ရဲ့ကမ္ဘာလုံးဆိုင်ရာဘောလုံးဖွံ့ဖြိုးတိုးတက်ရေးအကြီးအကဲအဖြစ်လုပ်နေတဲ့ Arsenal နီးပြဟောင်း Arsene Wenger ကပြောလိုက်ပါတယ
် Just add that the teams whowere not disappointing with her first game performance because you know go to the World Cup
ပထမပွဲမှာစိတ်ပျက်စရာအခြေအနေနဲ့မကြုံရတဲ့အသင်းတွေကတော့အတွေ့အကြုံရှိတဲ့အသင်းတွေဖြစ်ပြီးသူတို့ကပွဲဥဒတ်မှာကောင်းကောင်းကစားနိုင်ပြီးလိုချင်တဲ့ရလတ်ကိုရခဲ့ကြသူတွေပါမကြောင်လဲဆိုတော့ကမ္ဘာဖလားကိုရောက်ပြီးဆိုတာနဲ့ပထမအဦးဆုံးပွဲမှာရှုံးလို့မရဘူးဆိုတာသိထားပြီးသားပါပြီးတော့စိတ်ဓာတ်ပိုင်းဆိုင်ရာအပြင်ဆင်ထားတဲ့အသင်းတွေနဲ့နိုင်ငံရေးအရာဆန္ဒပြတာတွေကိုမဟုတ်ပဲပြန်ပွဲအပေါ်မှာပဲအာယုံဆိုင်တဲ့အသင်းတွေကပဲရလက်ကောင်းတွေရကြတာပါ။အ
ုပ်စုဘက်ကနေထွက်လိုက်ရတဲ့ဂျာမနီ၊ဘယ်လ်ဂျီယံနဲ့ဒန်မတ်အသင်းတွေကိုရှည်ညွှန်းပြီးတော့ပြောလိုက်ပုံနဲ့ရပါတယ်ခင်ဗျာ။ဘောရိုဖိုင်ရဲ့ပွဲတွေကိုတော့လာမယ့်ဒီဇင်ဘာ9ရက်နေ့နဲ့10ရက်နေ့တွေမှာကစားကြမှာပါ။9ရက်နေ့မှာတော့ဘရာဇီးလ်နဲ့ကရိုအေးရှား၊နယ်သာလန်နဲ့အာဂျင်တီးနားတို့တွေ့ကြမှာဖြစ်ပြီး10ရက်နေ့မှာတော့ပေါ်တူဂီနဲ့မော်ရိုကိုအင်္ဂလန်နဲ့ပြင်သစ်တို့တွေ့ကြမှာဖြစ်ပါတယ်။ဘယ်သင်းတွေဆီမီဖိုင်နယ်ကိုတက်ပြီးဘယ်သင်းတွေအိမ်ပြန်ကြမလဲဆိုတာကတော့တောက်ကြည့်သွားမှာဖြစ်ပါတယ
်။တပတ်တွင်းအားကစားကဏ္ဍကို909တင်ဆက်ပေးခဲ့တာဖြစ်ပါတယ်။ကြာစာပြီးနေ့မနက်ခင်းအပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်။အခုဆက်ပြီးတော့ဒီမနက်အတွက်သတင်းကြီးချုပ်ကိုမတ်တင်ကြီးထက်ကတင်ဆက်ပေးပါမယ်ရှင်။
ရုရှားသမ္မတဗလာဒီမီယာပူတင်ကယူကရိန်းစစ်ပွဲတားရှည်သွားမယ်လို့မျှော်လင့်ထားကြောင်းဒါပေမဲ့လက်ရှိမှာတော့နောက်ထပ်စစ်သားတွေထပ်လွတ်ဖို့မလိုကြောင်းဗုဒ္ဓဟူးနေ့မှာပြောဆိုလိုက်ပါတယ်။ရုရှားအနေနဲ့ကိုယ့်ကိုယ်ကိုကာကွယ်ရေးအတွက်ယူကရိန်းမှာလိုအပ်သမျှအစွမ်းကုန်ဆောင်ရွက်မှာဖြစ်ကြောင်းရုရှားသမ္မတပူတင်ကအစိုးရရဲ့လူ့အခွင့်အရေးကောင်စီအစည်းအဝေးမှာရုပ်သံကနေမိန့်ခွန်းပြောခဲ့တာဖြစ်ပါတယ်။အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံဥက္ကဋ္ဌရဲ့မြန်မာဆိုင်ရာအထူးကိုယ်စားလှယ်ဖြစ်တဲ့ကမ္ဘောဒီးယားနိုင်ငံခြားရေးဝန်ကြီးပရတ်ဆွန်ခွန်ဟာမြန်မာနိုင်ငံခီးစဉ်ကိုဖျက်လိုက်ပါတယ်။ခီးစဉ်ကနေထူးထူးခြားခြားရပ်လက်ထွက်လာဖို့မျှော်လင့်ချက်မရှိတာနဲ့အချင်းအကန့်သက်တွေကြောင့်ခီးစဉ်ဖျက်သိမ်းတာဖြစ်တယ်လို့ကမ္ဘောဒီးယားနိုင်ငံခြားရေးဌာနပြောခွင့်ရက VOA ရဲ့ခမာဌာနကိုပြောဆိုထားပါတယ်။ဥရောပသမ္မဂ EU ကလူသားချင်းစာနာမှုအကူအညီအဖြစ်မြန်မာနိုင်ငံကိုယူရိုငွေ6တန်းခွဲပေးအပ်လိုက်ပါတယ်။မြန်မာနိုင်ငံတွင်လူ15တန်းလောက်ဟာဆန္ဒရိတ်ခါပြက်လက်နေတာဒါမှမဟုတ်လဲအသင့်အတင့်မလုံမလောက်ဖြစ်နေတာကြောင့်ကုလသမ္မဂကမ္ဘာဆန္ဒရိတ်ခါအဖွဲ့ WFP ကနေတဆင့်ပေးအပ်ခဲ့တာဖြစ်ပါတယ်။အာဖဂန်နစ္စတန်နိုင်ငံရဲ့တာလီဘန်အုပ်ချုပ်သူတွေကအာဏာပြန်ရလာပြီးတဲ့နောက်ပထမဆုံးအခြေဖြစ်တဲ့လူသားမှုနဲ့ဆွဲဆိုခံထားတဲ့အမျိုးသားတအုပ်ကိုဗုဒ္ဓဟူးနေ့မှာလူလူရှင်မောက်တည်တံစီရင်ခဲ့ပါတယ်။တင်းကျပ်တဲ့ရှာရီယာအစ္စလာမ်ရဲ့ဥပဒေကိုအခြေခံပြီးရာဇဝတ်မှုဆိုင်ရာတရားစီရင်ရေးမှာလက်တွေ့ချင်းသုံးလိုက်တာလည်းဖြစ်ပါတယ်။နိုင်ငံအနောက်ပိုင်းဖာရာပြည်နယ်ကအာဂဇာခမ်းမတစ်ခုမှာမင်းရဲ့အစောပိုင်းတည်တံအဖြစ်ပေးတာကိုလူပေါင်းရာချီတယောက်ချတဲ့အထက်မှာအစိုးရထိတ်တန့်တာဝန်ရှိသူတွေလည်းပါတယ်လို့တာလီဘန်အစိုးရပြောခွင့်ရဇာဘီဟူလာမူဂျာဟစ်ကပြောပါတယ်ရှင
်။ကြာလာမီနီမနေ့အတွက်သတင်းကြီးချုပ်ကိုမတ်တင်ကြီးထိုက်တင်ဆက်ပေးခဲ့တာဖြစ်ပါတယ်။ဒီမနေ့အတွက်စီစဉ်ထုတ်လွှင့်မှုကတော့ကိုရဲမွန်ဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျီမီကုတ်နဲ့ဒဲရယ်စမစ်တို့ဖြစ်ကြပါတယ်။ဒီမနေ့အတွက်အစီအစဉ်မှုဖြစ်ကျွန်မအီတန်စင်ကတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားဆင်ကြည့်ရှုခဲ့ကြတဲ့အတွက်သောတာရှင်တွေကိုကျေးဇူးထူးပဲတင်ပါတယ်။သောတာရှင်ပေါင်းကောင်းသောနေ့တစ်နေ့ဖြစ်ကြပါစေရှင်။
This program has come to you from the Voice of America, Washington.